Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ2ရက်အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်တွေကိုရုပ်သံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်အခုလိုစောင်းရသည့်ကာလအပြောင်းလဲမှာမီတာလိုင်းတွေပြောင်းလဲထုတ်လွှင့်နေတာကိုလည်းအသိပေးပါရစေရှင်မနက်ပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါရှင်ကျမအခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တန်ကြီးထိုင်နေတူပြောပြပေးပါပါ။မြန်မာနိုင်ငံချင်းပြည်နယ်နဲ့စကိုင်းတိုင်းမကွေးတိုင်းတွေမှာတိုက်ပွဲတွေပြင်းထန်လာမှုကြောင့်အထူးဆိုရင်လည်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Bill Richardson ရဲ့မြန်မာနိုင်ငံခီးစဉ်ကိုကြိုဆိုတယ်လို့အမေရိကန်အစိုးရကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကြောင့်တစ်တောပြုံးတိမှုတွေရှိနေပါတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကဥတုရာသီညီလာခံမှာတင်ပြခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမအင်ဂျင်နိုင်
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလဲ Bill Richardson ရဲ့မြန်မာခီးစဉ်အပေါ်မှာဒီသုံးသက်ချက်တွေကိုကြားဖို့ရှိပါတယ်။
ဒီလက်ရှိတရားမဝင်စစ်အာဏာသိမ်းစစ်ကောင်စီကိုသူတို့ကိုတရားဝင်အတိမတ်ပြုတဲ့ပုံစံမျိုးတွေတက်ရောက်သွားမယ့်အနေအထားမျိုးကိုကျွန်တော်တို့လုံးဝမလိုလားပ
ါဒါကတော့ NUG အစိုးရရဲ့အာဆီယံဆိုင်ရာတန်မတ်ကြီးဥပိုလ်လှတင်က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံတင်ဆက်ဖို့ရှိပါတယ်တခါချင်းပြည်နယ်ထန်တလန်မြို့မှာဒီအင်ချေပေါင်း100ကျော်ကိုမီးရှို့ဖျက်ဆီးခံရမှုနဲ့ပတ်သက်လို့ဒေသခံမျက်မြင်သက်သေတွေရဲ့ဒီထုတ်ဖော်ချက်တွေကိုလည်းစူးစီးတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်သိန်းကြီးထိုက်တို့ကတင်ဆက်မှာပါရှင
်။မြန်မာနိုင်ငံအနောက်မြောက်ပိုင်းဒေသရင်းတိုက်ပွဲအရှိန်မြန်မာလာနေတာအတွက်ကုလသမဂ္ဂကအထူးစိုးရိမ်ကြောင်းနဲ့ဒီလိုစီအရှိန်မြင့်လာမှုကြောင့်စစ်တပ်အာဏာသိမ်းပြီး6လကျော်ကြာလာချိန်မှာပြည်သူတွေရဲ့အိုးအိမ်စီစဉ်အဖြစ်ရှိခံရတာနဲ့နေရွှန့်ခွာထွက်ပြေးရသူအရေအတွက်ပိုများလာတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Florencia Nino Martinez ကပြောကြားခဲ့ပါတယ်
On Myanmar, our UN team there remains deeply concerned over the recent escalation in fighting in the northwest between the Myanmar.
ချင်းပြည်နယ်နဲ့မကွေးတိုင်းစကိုင်းတိုင်းတွေမှာမြန်မာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေချာတိုက်ပွဲတွေအခုရပ်ပိုင်းတွင်ပိုးပြီးတိုးလာတာအတွက်ဌာနကုလသမဂ္ဂအဖွဲ့တွေကစိုးရိမ်နေကြတယ်လို့ February 1ရက်မြန်မာနိုင်ငံကရွေးကောက်ခံအစိုးရကိုဖျောက်ချပြီးစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအခုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ပြည်သူတွေရဲ့ပိုင်ဆိုင်မှုအဖျက်ဆီးခံရတာနဲ့နေရွှေ့ပြောင်းရသူအရေးအတွက်ပိုများလာစေတယ်လို့ပြောသွားတာပါ။ချင်းပြည်နယ်အနောက်ပိုင်းထန်တလန်မြို့မှာ NGO ရုံးတရုံးပါဝင်လူနေအလုံး160ကျော်မိရှုဖျက်ဆီးခံရတာနဲ့မျိုးရဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်စိုးရိမ်နေတယ်လို့လည်းပြောပါတယ်။သက်ဆိုင်ရာအဖွဲ့တွေအနေနဲ့တိုက်ပွဲတွေအတွင်းနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာပြီးအရက်သားတွေကိုအကာအကွယ်ပေးဖို့လည်းကုလသမဂ္ဂကထပ်လောင်းတောင်းဆိုပါတယ်။ဒါပြင်မြန်မာနိုင်ငံကိုတောရောက်နေတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မဟောင်းဘီလ်ရစ်ချာဆန်အနေနဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးရလဒ်တွေကိုအတွင်းမှုချုပ်စီကိုအစင်ခံတင်ပြမှာဖြစ်ကြောင်းလည်းပြောပါရယ
်မြန်မာစစ်တပ်ဘက်ကအကြမ်းဖက်မှုအလုံးရက်တန့်နိုင်ငံရေးအကျဉ်းသားအလုံးပြန်လွတ်ပြီးဒီမိုကရေစီကိုအမြန်ပြန်လည်ကျင့်သုံးနိုင်ရေးဆောင်ရွက်ရမယ်ဆိုရာကိုအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့သဘောတူခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဘူရောကတနင်္လာနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်စကော့တလန်ဂလက်စကိုမှာကျင်းပနေတဲ့ COP26 ရာသီဥတုဆိုင်ရာထိပ်သီးညီလာခံအတွင်းအမေရိကန်နဲ့အင်ဒိုနီးရှားခေါင်းဆောင်နှစ်ဦးတို့တနင်္လာနေ့ကတီးခြားတွေ့ဆုံဆွေးနွေးတာမှာမြန်မာစစ်အာဏာသိမ်းမှုအရေးကိုလည်းထည့်သွင်းဆွေးနွေးတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုစိုးရိမ်ကြောင်းခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့တယ်လို့သမ္မတအင်ဂျီရောကြေညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အချက်အတဲဖြည့်ရှင်းရေးအတွက်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံက ဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးဒီဘုံသဘောတူညီချက်၅ရက်ကိုမြန်မာစစ်တပ်ဘက်ကတာဝန်ယူရင်းအာဆီယံရဲ့ဂျိုးပန်းအားထုတ်မှုကိုလည်းထောက်ခံတဲ့အကြောင်းအမေရိကန်သမ္မတကပြောဆိုခဲ့တယ်လို့လည်းကြေညာချက်မှာတွေ့ရပါတယ်အကြံဖတ်မှုအားလုံးရပ်တန့်ပြီးတွဲဆောင်ဆွေးနွေးရေးတိုက်တွန်းထားတဲ့အာဆီယံဘုံသဘောတူညီချက်တွေထိထိရောက်ရောက်အကောင့်အထည်မပေါ်သေးတာကိုအကြောင်းပြပြီးမြန်မာစစ်ကောင်ဆောင်ကိုမကြခင်ကကျင့်ပါခဲ့တဲ့အာဆီယံခေါင်းဆောင်များထိပ်သီးအစည်းအဝေးကိုတက်ရောက်ခွင့်မပေးခဲ့ပါဘူးရှင်
။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဟောင်းဘီလ်ရစ်ချတ်ဆန်ရဲ့မြန်မာနိုင်ငံတည်ထောင်ခီးစဉ်ဟာလူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံစီကိုအမြန်ရောက်ဖို့အတွက်အထောက်အကူဖြစ်စေနိုင်တဲ့အတွက်အမေရိကန်အစိုးရကကြိုဆိုတယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။လူသားချင်းစာနာမှုဆိုင်ရာပြဿနာအတွေ့အကြုံအများပြားရှိသူတဦးဖြစ်တဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမစ္စတာရစ်ချတ်ဆန်ကိုအမေရိကန်အစိုးရကဆစ်လွတ်တာမဟုတ်ပေမဲ့သူ့ရဲ့အခုခီးစဉ်ကနေလူသားချင်းစာနာမှုအထောက်အကူအတွက်တိုးတက်မှုရနိုင်မယ်လို့မျှော်လင့်ကြောင်းနဲ့မြန်မာနိုင်ငံကကိုဗစ်ကာယောဂါနဲ့တခြားအရေးကြီးလိုအပ်ချက်တွေအတွက်အထောက်အကူပေးရေးကိုစစ်ကောင်ဆောင်တွေခွင့်ပြုလာအောင်မစ္စတာရစ်ချတ်ဆန်အနေနဲ့ပြောကြားနိုင်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံဟာလူသားချင်းစာနာမှုနဲ့ကျန်းမာရေးအတွက်လိုအပ်ချက်တွေအတော်ကြီးမားနေကြောင်းနဲ့အာဏာသိမ်းထားတဲ့စစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မရေဖန်တာသူတွေကိုပြန်ပြီးလွှတ်ဖို့လူသားချင်းစာနာမှုအကူအညီတွေအနှောက်အယှက်မရှိပေးခွင့်ပြုဖို့ပြန်ကျန်းမာရေးနဲ့လူသားချင်းစာနာမှုလုပ်သားတွေကိုလုံခြုံမှုပေးဖို့ဆက်လက်တောင်းဆိုကြောင်းလည်းပြောပါရစေ။အမေရိကန်အထက်လွှတ်တော်နိုင်ငံခြားရေးကော်မတီကလည်းမစ္စတာရစ်ချတ်ဆန်ရဲ့မြန်မာခီးစဉ်ချောမွေ့စေဖို့ဘေးကင်းစွာပြန်ရောက်စေဖို့ဆုတောင်းကြောင်း Twitter ကနေပြောပါရစေ။မြန်မာနိုင်ငံကိုရောက်နေပြီဖြစ်တဲ့ Bill Richardson ဟာအင်္ဂါနေ့မနေ့ပိုင်းနေပြည်တော်မှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမဲအောင်နိုင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အလားတူနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်ဝန်ကြီးဌာနနဲ့လူကယ်ပြန်ဝန်ကြီးဌာနတွေကတာဝန်ရှိသူတွေနဲ့လည်းတေးကြားတွေ့ဆုံမှုရှိပါတယ်။
မြန်မာနိုင်ငံတည်ငြိမ်တိုးတက်အောင်ဝိုင်းဝန်းကြိုးပမ်းရမယ့်ကာလဖြစ်ကြောင်းအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဆီယနာသိန်း9လပြည့်တဲ့နိုဝင်ဘာလ1ရက်နေ့မင်းကွန်းအဆုံးသတ်မှာထည့်သွင်းပြောဆိုပါတယ်။ဒါအပြင်စစ်ကောင်စီအနေနဲ့လည်းနိုင်ငံရေးအရာကန့်သတ်ခံရတယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောပါတယ်
။ဒါကျွန်တော်တို့ဘက်မှာလည်းနိုင်ငံရေးအရာပေါ့ဗျာ။ဒါဝေဖန်မှုတွေမျိုးစုံကန့်သတ်မှုတွေမျိုးစုံတယ်ကျွန်တော်ကြုံနေရတဲ့ကာလဖြစ်ပါတယ်။
ပြီးခဲ့တဲ့သတင်းပတ်အတွင်းချင်းပါခဲ့တဲ့ရှစ်တောင်အရှနိုင်ငံများအသင်းအာဆီယံနိုင်ငံခေါင်းဆောင်များရဲ့ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအစည်းအဝေးတက်ခွင့်မပေးခဲ့ပါဘူး။ဒါ့အပြင်နိုင်ငံတွင်းမှာဆင်အနာတင်ပြီးနောက်ပိုင်းဒေသခံကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကင်တွေနဲ့စစ်တပ်ကြားမှလည်းတိုက်ပွဲတွေဖြစ်နေပါတယ်။ဆင်အနာတင်ပြီးနောက်ကိုလာပြည်တဲ့နိုဝင်ဘာ1ရက်နေ့စစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်မှာတော့နိုင်ငံတွင်းတိုက်ပွဲတွေအခြေအနေကိုအတိအကျထည့်သွင်းပြောဆိုရာမျိုးနောက်နိုင်ငံတကာဆက်ဆံရေးကိစ္စတွေကိုအတိအကျရည်ညွှန်းပြောဆိုမှုတော့မရှိပါဘူးရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်Glasgow မြို့မှာကျင်းပနေတဲ့ကုလသမဂ္ဂဥရုယာတီဆိုင်ရာညီလာခံကိုတက်ရောက်လာတဲ့နိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေကိုသမ္မတဂျိုးဘိုင်ဒန်ကအမေရိကန်နိုင်ငံရဲ့ကမ္ဘာကြီးပုံလေးလာမှုလျှော့ချရေးဆိုင်ရာလှုပ်ဆောင်မယ့်အစီအစဉ်တွေကိုတနင်္လာနေ့ကခြားပြခဲ့ပါတယ်။တက္ကသိုလ်2030မှာအမေရိကန်ကဖန်လုံရင်တန်းတွေထုတ်လုပ်မှုပမာဏကို2005အချိန်ကထက်ရာခိုင်နှုန်း90ကနေ92ရာခိုင်နှုန်းလောက်ထိလျှော့ချဖို့ပြီးခဲ့တဲ့ဧပြီလမှာကျင်းပတဲ့ဥရုဆိုင်ရာညီလာခံမှာချက်မှတ်ခဲ့တဲ့တတ်မှတ်ချက်အတိုင်းပြည့်မိမယ်လို့ပြောကြခဲ့တယ်လို့သူအစိုးရဖွဲ့အနေနဲ့ဥရုယာတီဆိုင်ရာလှုပ်ဆောင်ဖို့လိုအပ်တာတွေကိုအပြောမဟုတ်ပဲလက်တွေလှုပ်ဆောင်နေပါတယ်လို့ပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်အုပ်ချုပ်မှုကိုစန့်ကျင်နေတဲ့အစ်စ်ဖွဲ့စည်းလိုက်တဲ့လက်နက်ကိုင်အဖွဲ့ကအမေရိကန်နိုင်ငံတွင်နိုင်ငံရေးဆိုင်ရာစီရင်ဆောင်ရွက်နိုင်ရေးအတွက်တရားရေးဌာနမှမှတ်ပုံတင်ထားကြောင်းအမေရိကန်တာဝန်ရှိသူတွေကအတည်ပြုပါတယ်။တာလီဘန်ဆန့်ကျင်ရေးအမျိုးသားတော်လှန်ရေးတပ်ဦး NRF ကသူ့ရဲ့နိုင်ငံတကာရုံးကိုအမေရိကန်မှာတရားဝင်ဖွင့်လှစ်ခွင့်ရပြီဖြစ်ကြောင်းပြောဆိုချက်ထွက်ပေါ်လာတာကိုအတည်ပြုလိုက်တာဖြစ်ပါတယ် NRF အဖွဲ့ရဲ့လှုပ်ရှားမှုတွေကိုမကြာခင်မှာကဘာတလွတ်တိုးချဲ့ရမယ်အကြောင်းတာလီဘန်ဆန့်ကျင်ရေးအဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးဆိုင်ရာအကြီးအကဲကပြီးခဲ့တဲ့တောက်ကြန်နေ့မှာပဲ Twitter လူမှုကွန်ရက်ကနေတဆင့်ကြေညာခဲ့တာဖြစ်ပါတယ်
ရိုဟင်ဂျာဒုက္ခတဲ့တသန်းကျော်ရှိနေတဲ့ဒုက္ခတဲ့စခန်းဝန်းကျင်မှာတောပြုံးတဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာကြောင့်ဒုက္ခတဲ့ပြဿနာကိုကမ္ဘာနိုင်ငံတွေမျှဝေတာဝန်ယူပေးဖို့အတွက်ဥတုဆိုင်ရာညီညီလာခံမှာတနင်္လာနေ့ကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပန်ကြားလိုက်ပါတယ
် We are trying to address the challenges of climate impact because of 1.1 million
ဥတုရာသီဖောက်ပြန်မှုကြောင့်ကျုံးနေရတဲ့စိန်ခေါမှုတွေကိုဖြေရှင်းနိုင်ဖို့အတွက်ကျမတို့စူးစမ်းနေရပါတယ်ဘာကြောင့်လဲဆိုတော့ဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့မြန်မာနိုင်ငံကရွန်ဂျာဒုက္ခတဲ့တစ်တသမတန်းကိုလက်ခံထားလို့ပါသူတို့လာပြီးနေထိုင်တဲ့ဒေသတွေမှာတောတွေပြုံးကုန်တာပါဒါကြောင့်ကျမတို့ကအကြီးအမားဆုံးစင်ခေါမှုနဲ့ရင်ဆိုင်နေရတယ်လို့ပြောသွားတာပါဘင်္ဂလားဒေ့ရှ်ကလွန်ခဲ့တဲ့ခုနှစ်တာကာလအတွင်းဥတုရာသီပြောင်းလဲမှုဆိုင်ရာကုန်ကျစရိတ်ကိုနှစ်ဆတိုးလုပ်ခဲ့ကြောင်းနဲ့လက်ရှိမှာဒီပြဿနာရင်ဆိုင်မှုအတွက်နိုင်ငံတော်ကအစီအစဉ်တရရေးဆွဲဖို့ပြင်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်
COVID-19 ကပ်ဘေးရောဂါကြောင့်ကမ္ဘာတစ်လွှာလူပေါင်း9သန်းကျော်သေဆုံးခဲ့ရမှုဟာဒီကမ္ဘာလုံးရှေ့ယွန်ဖွယ်ကိစ္စဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာပြောဆိုလိုက်ပြီးကာကွယ်ဆေးတန်းတူညီမျှရရှိခွင့်ဟာလည်းမအောင်မြင်ဖြစ်နေတယ်လို့သတိပေးလိုက်ပါတယ်။ COVID ကပ်ဘေးကြောင့်ကမ္ဘာတစ်လွှာသေဆုံးရသူ9သန်းကျော်အထိရောက်ရှိကြောင်းတနင်္လာနေ့အစောပိုင်းမှာပဲ John Hopkins တက္ကသိုလ်ရဲ့ Coronavirus သုတေသနစင်တာကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်လွှာ COVID ကြောင့်သေဆုံးရသူ၄သန်းထိရောက်ရှိခဲ့ပြီးနောက်၄လအကြာမှာပဲတည်ဆုံးသူ၅သန်းထိရောက်ရှိတာဖြစ်ပါတယ်ရှင
်ဒေါက်ကင်မြို့သက်နဲ့မတ်တင်ကြီးထိုက်ပါရှင်အင်္ဂါနဲ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့ထန်တလန်မြို့မှာဒီမီးရှို့ခံရမှုနဲ့ပတ်သက်လို့မျက်မြင်သက်သေတွေရဲ့ပြောဆိုချက်တွေကိုစုစည်းတင်ပြဖို့ရှိပါတယ်အခုတော့ဒီမြန်မာနိုင်ငံကိုရောက်နေတဲ့ American Senate လွှတ်တော်အမတ်ဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာတန်အမတ်ဟောင်းကြီးလည်းဖြစ်တဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson ရဲ့ခီးစဉ်ကိုဒီမြမရေးလှုပ်ရှားသူတွေဘလို့သုံးသက်ကြတယ်လဲဆိုတာကိုတင်ပြမှာပါကိုစော်မိုးကျော်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုရဲ့ထင်ရှားတဲ့နိုင်ငံရေးသမားတူဖြစ်တဲ့ Bill Richardson မြန်မာပြည်ကိုသွားတယ်လို့သိရပါတယ်သူရဲ့ခီးစဉ်ဟာသူ့အနေနဲ့ဒါမှမဟုတ်အမေရိကန်အနေနဲ့ပေါ့လေဂျာဝင်စစ်စစ်ညှိနှိုင်းမှုမျိုးဖြစ်လာဖို့အတွက်ကြိုးပမ်းတဲ့အစလို့ထင်ပါသလားခင်ဗ
ျပူတိုင်းထုတ်ပြန်ကြေညာအချက်မှလည်းသူ့ရဲ့ private visit ပေါ့နော်သွားတဲ့ trip ပဲဖြစ်တယ်ဒီ trip ရဲ့ရည်ရွယ်ချက်ကလည်းပဲ COVID-19 နဲ့ပတ်သက်လို့ကျွန်တော်တို့ကာကွယ်ဆေးတွေကုသနိုင်တဲ့တခြားဆေးဝါးတွေချိန်ထဲမှာပဲလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဖြန့်ဖြူးမှုကိစ္စတွေနဲ့ပတ်သက်ပြီးတော့သွားတယ်လို့ဖော်ပြထားတာဖြစ်ပါတယ်။ဒါကြောင့်မို့လို့အခုဒါဟာဖြင့်တခြားဒီအမေရိကန်ပြည်ထောင်စုကပါဝင်ပတ်သက်မလားဆိုတဲ့မေးခွန်းကတော့ဘယ်လိုမှဒီကိစ္စနဲ့ပတ်သက်ပြီးတော့ comment ပေးလို့မရပါဘူးခင်ဗျ
။အခုလိုချိန်မျိုးမှာဒီအမေရိကန်ရဲ့စီနိတ်လွတ်တော်အမတ်ဟောင်းလည်းဖြစ်ဝန်ကြီးဟောင်းလည်းဖြစ်ဒီထိပ်ပိုင်းနိုင်ငံရေးသမားပေါ့ထင်ရှားတဲ့နိုင်ငံရေးသမားတဦးဟာအခုလိုအချိန်မှာမြန်မာနိုင်ငံကိုသွားရောက်တယ်ဆိုတော့ဘယ်လိုထင်ပါလဲတင့်တော်ရဲ့လားဘယ်လိုအနေထားမျိုးရှိတယ်လို့ထင်ပါလဲခင်ဗ
ျဒါကတော့အင်မတန်မှဟိုကျွန်တော်တို့အနေနဲ့တရလီဆိုရင်မကင်းဖြစ်တဲ့အနေထားမှာရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံတကာတို့အိန္ဒိယချင်းနိုင်ငံတို့ရဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂအစိုးရပေါ့နော်မြန်မာနိုင်ငံရဲ့ပဂရိအခြေအနေမှာလူသားချင်းစာနာထောက်ထားမှုကိစ္စတွေပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံရေးပြည်ပခါကြီးကိုဂျာဝင်စစ်ဆတ်ဆောင်ရွက်ပေးချင်တာပဲဖြစ်ဖြစ်ဒီလက်ရှိတရားမဝင်စစ်အာဏာသိမ်းစစ်ကောင်စီကိုသူတို့ကိုတရားဝင်အတိမတ်ပြုတဲ့ပုံစံမျိုးတွေတက်ရောက်သွားမယ့်အနေအထားမျိုးကိုကျွန်တော်တို့လုံးဝမလိုလားပါဘူး
။နောက်ဒီဘေးရစ်ချစ်ရဲ့ခရီးစဉ်ကသူကတော့ပြောတာတော့ဒါကတော့သူရဲ့ပုတ်ကလေးကခီးစဉ်လို့ပြောပါတယ်ဒါပေမဲ့ဖြစ်နိုင်ပါမလားခင်ဗျဘာဖြစ်လို့လဲဆိုတော့တစ်ချိန်လုံးကဒီတော်ဆန်းစုကြည်အခြေချုပ်နေအခြေချုပ်ကျနေတဲ့ကာလတုန်းကစီနေတာဂျင်ဘွတ်တို့မြန်မာပြည်ကိုဝင်ရောက်ပြီးတော့လာခဲ့တာမျိုးတွေရှိတယ်ဂျာကန်တွေဝင်ရောက်စစ်သက်ဆွေးနွေးပေးခဲ့တာမျိုးတွေရှိခဲ့ပူပါတယ်အခုလဲဒီလိုကိစ္စမျိုးတွေကိုဥတည်တယ်လို့ထင်ပါသလားဖြစ်နိုင်တယ်လို့ထင်ပါလားခင
်ဗျအဲ့ဒါကတော့ပြောဖို့အင်တန်မှစောသေးတယ်လို့ပဲကျွန်တော်ပြောကြရမှာပါဒီခီးစဉ်ဟာသူပြောတဲ့အတိုင်းသူကြေညာချက်အတိုင်းကျွန်တော်ပြောနေတာဖြစ်ပါတယ်။သူ့ရဲ့ထုတ်ပြန်ကြေညာချက်မှာဒါဟာသူ့ရဲ့ private ခီးစဉ်ဖြစ်တယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာဆိုတဲ့ကိစ္စမျိုးကျွန်တော်တို့ ထုတ်ပြန်ပြောဆိုထားတာတွေ့ရပါတယ
်ဒါကတော့ NUG အစိုးရရဲ့အာဆီယံဆိုင်ရာသံအမတ်ကြီးဥပိုလာတင်ကိုမေးမြန်းခဲ့တာဖြစ်ပါတယ်နောက်ပြီးတော့ဒီ Bill Richardson ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာပြည်နဲ့ချင်းပြည်အရေးတွေကိုဆောင်ရွက်နေတဲ့ The Pastor Fellowship USA ရဲ့တွဲဘက်အတွင်းရင်မှု Sly Henry Banjelian ကိုလည်းမေးကြည့်ပါတယ်အခုဒီ American Senate အမဟောင်းဘော့ Bill Richardson ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုထင်ပါလဲခင်ဗျာ
ကျွန်တော်တို့အနေနဲ့တော့ကြိုဆိုရမှာဖြစ်ပါတယ်ဒါပေမဲ့မင်းအောင်လိုင်းနဲ့ပြည်စုကနေပဲတွေ့ရမှာမဟုတ်ပဲねကျွန်တော်တို့ချင်းပြည်နယ်မှာလည်းပဲတကယ်ပဲကျွန်တော်တို့အဲ့လိုလူသားချင်းစာနာထောက်ထားတဲ့ကုညီတွေလိုအပ်နေပါတယ်အဲ့တော့အဲ့လိုအရင်တကယ်လိုအပ်တဲ့နေရာတွေကိုသွားဖို့သွားရောက်ဖို့ရန်ကျွန်တော်တို့တောင်းဆိုရမှာဖြစ်ပါတယ
်နောက်တစ်ခုကပေါ့လေဒီလိုထင်ရှားတဲ့အမေရိကန်နိုင်ငံရေးသမားတဦးကအခုလိုချိန်မှာမြန်မာပြည်ကိုသွားရောက်တာဟာအနာသိန်းစစ်ကောင်စီကိုအတိမတ်ပြုသွားတယ်လို့များဖြစ်သလားဘလို့ထင်ပါတယ်လဲခင်ဗ
ျတစ်ဖက်ကနေပြောရရင်တော့ကျွန်တော်တို့စစ်ဆိုးရွားကိုအတိမတ်ပြုသွားတယ်လို့ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်တကယ်တမ်းပြောရရင်တော့အခုချိန်မှာကျွန်တော်စစ်ဆိုးရွားနဲ့တိုက်ရိုက်မဆက်သွယ်ပဲနဲ့ကျွန်တော်တို့ NUG အဆိုးရွားနဲ့ပဲဖြစ်ဖြစ်ဒါနဲ့ကျွန်တော်တို့တိုင်းရင်းသားဖွဲ့တွေပဲဖြစ်ဖြစ်ဆက်သွယ်ပြီးတော့မှပြုလုပ်တင်တယ်လို့ထင်ပါတယ်ဒါပေမဲ့နိုင်ငံတကာရဲ့သူတို့ policy ချင်းမတူတဲ့အခါမှာကျွန်တော်တို့ကနေတော့တည့်ရဲအဲ့လိုဝေဖန်ပြောဆိုလို့မရဘူးလို့ထင်ပါတယ်
ကိုဒါကတော့ကိုစောမိုးကျော်ကနေဒီ NUG အာဆီယံဆိုင်ရာတန်မတ်ကြီးဥပိုလ်လှတင်တဲ့ The Pastor Fellowship USA ရဲ့တွဲဘက်အထွေမှု Sly Henry Banjelian တို့ကိုဆက်သွယ်မေးမြန်းပြီးတင်ပြခဲ့တာပါရှင်။အင်္ဂါနေ့နဲ့ King View မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ချင်းပြည်နယ်ထန်တလန်မြို့ကိုအောက်တိုဘာလ29ရက်နေ့ကမီးတင်ရှို့ခဲ့တဲ့ကိစ္စဟာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေမဟုတ်ပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေသာဖြစ်တယ်လို့မြို့ကံမျက်မြင်တဦးက VOE ကိုပြောပါရယ်စစ်ကောင်စီပြောခွင့်ရကတော့ PDF တွေကရှို့တယ်လို့ပြောဆိုထားတာပါဒီအကြောင်း VOE မြန်မာပိုင်းကကိုခင်မောင်စိုးမင်းကနေထန်တလန်မြို့ကံမျက်မြင်သက်သေတဦးမြို့ပေါ်ကအိမ်မီးလောင်ခံရသူညီအမနှစ်ဦးတင်းရှောင်နေတဲ့ဝန်ထမ်းဟောင်းတဦးကိုမေးမြန်းပြီးတင်ဆက်ထားပါရရှင
်။ချင်းပြည်နယ်ထန်တလန်မြို့မီးတင်ရှို့ခံရတဲ့အချိန်ကမြို့ထဲမှာအရက်သားဆိုလို့တိတိတသာရှိတာပူပန်ဟိုက်ရဲ့သူ့မိခင်နဲ့သူ့အတော်တို့၃ဦးပဲရှိပါတယ်။အဲ့ဒီအချိန်ကမြို့ထဲမှာရှိတဲ့မိသားစု၃ဦးတည်းက၁ဦးဖြစ်တဲ့ပူပန်ဟိုက်ကတော့သူတို့မျိုးကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေကမီးရှို့တာမဟုတ်ပဲစစ်ကောင်စီတပ်တွေကမီးရှို့တာသူ့မျက်မြင်ပါလို့ပြောပါတယ်
။အဲလုံးဝလုံးဝပုံမှန်ပါ။ဒီတဲ့နဲ့လုံးဝမီးရှို့တာမဟုတ်ဘူး။ဒီတော့မြို့ထဲမှာလည်းမရှိတော့ဘူး။မြို့အပြင်မှာပဲအားလုံးထွက်သွားဆိုကျွန်တော်ဒီတိုင်းမြင်ရတာကိုဆိုတော့ကျွန်တော်တရားပြောရတယ်။မီးရှို့တာတော့ကျွန်တော်တရားကြည့်တယ်။စကြဝဠာရှိနေစစ်ကလဲရောက်လာပြီးတော့သူတို့ကိုယ်တိုင်မီးရှို့တာတဲ့အင်ကိုအဲ့တော့မီးစုပြီးနောက်တဲ့အင်ကိုမီးစုပြီးသုံးလေးအင်ကိုမီးစုပြီးမှလောက်သွားပြီးစုပြီးမှတို့အပေါ်ကိုဆက်ကြဲနဲ့ဖြစ်သွားတယ်။တနေရာတနေရာသုံးလေးနေရာတော့မီးစုစုပြီးတော့တို့ပေါ့နော်တို့စခန်းကိုသွားကြတာပဲအဲ့လူမျိုးပဲကျွန်တော်လားကျွန်တော်ပုံတဲ့နေရာကိုလမ်းပေးမှာတို့ဒီအောက်ကလမ်းမပေးထားပဲကျွန်တော်တို့ချက်ပြီးတယ်
အဲ့ဒီလိုထန်တလန်မြို့မီးလောင်တော့သူတို့သုံးဦးလဲတဆင်ပြီးတဆင်ပုံအောင်ပြီးမြို့နယ်မလန်မကန်းကကြေးရွာကိုသွားရောက်ပုန်းခုန်နေခဲ့ရပြီးမဲ့အဲ့ဒီကြေးရွာတွေမှာလဲစိုးရိမ်ကြောင်ကြနေရပြီးစားဝတ်နေရေးလဲခက်ခဲနေကြတယ်လို့သူကပြောပါတယ
်ကျွန်တော်ထင်တာကသုံးပုံတစ်ပုံလောက်တော့အိန္ဒိယဖက်ကိုသွားတယ်သုံးပုံတစ်ပုံကကျတော့ကြေးရွာတွေကိုနေကြတာစိုးရိမ်ပူပန်ကြီးနေတဲ့အခုကြည့်စီဒီဘာဒီဆန်စီရဲ့ဒါတွေအဥ္စာတွေကိုတော့ထဲမှာပဲဥခွဲပကံလေးနဲ့အစင်ပြင်းနဲ့စစ်သားမတွေ့အောင်ပေါ့တကယ်လို့စစ်သားလာပြီးတော့ဒီဘာဒီမိစုမှာစုလို့တရက်ဆန်ရက်ခါလို့ပဲဥမှာထားပြီးတော့အဲ့ဒါကိုလို့ရှိရင်ဒုက္ခရောက်တော့မှာပဲဆားဆရာဒီဘာဒီလည်းမရှိတော့ဘူးဟောဖက်မှာလည်းကျွန်တော်တို့ရဲ့ဆန်နေအကုန်မိလောင်တော့ပြီးစုတော့ဝိဖုနေရလည်းမရှိဘူး
တကယ်တော့ထန်တလန်မျိုးသူမျိုးသားတွေဟာသူတို့မျိုးဒုတိယအကြိမ်လက်နက်ကြီးနဲ့အပြစ်ခံရမီးတင်ရှိုးခံခဲ့ရတဲ့စက်တင်ဘာလ18ရက်နေ့ကလေးကစပြီးမျိုးကိုစွန့်ခွာကုန်ကြပါတယ်။အဲ့ဒီအချိန်ကထန်တလန်မျိုးလေအိမ်ကညီမနှစ်ယောက်လဲမျိုးအနီးကမိဘတွေနေထိုင်ရာရွာကိုထွက်ပြေးခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကမီးရှို့ခံခဲ့ရတဲ့အခါမှာတော့သူတို့အိမ်လဲမီးလောင်တဲ့အထယ်ပါသွားတယ်လို့သိရပါတယ်။ဒါအပြင်သူတို့ခိုလုံးနေတဲ့သူတို့မိဘတွေရဲ့ရွာအပါအဝင်မြို့နယ်အတွင်းကကျေးရွာတွေမှာတောင်ယာစဘာကိုအခါတိုင်းနှစ်တွေလို့ရိတ်သိမ်းဖို့မလွယ်တော့ဘူးလို့ပြောပါတယ
်အခုလေစဘာရိတ်ဖို့အချိန်ရောက်ပြီးကျမတို့မသွားရဲလို့လေဒီတိုင်းလေးကြည်ယုံကလွှဲပြီးဘာမှမလောက်နိုင်တော့ဘူး စ်သားတွေကလည်းအဝေးကြီးမှဘလူးနဲ့ကျော်အဝေးကနေကြည့်ရင်လေဝင်းယူမြင်နိုင်တယ်အဲ့ဒါကြောင့်မသွားရေးဘူးဟိုအရင်တပတ်ကစပားရိုက်ဖို့သွားလေလူနှစ်ယောက်လေအဲ့ဒီလူနှစ်ယောက်ကိုဟိုစစ်သားတွေနေတဲ့တောင်ကုန်းပေါ်ကနေပစ်တာလေတနက်နဲ့အဲ့ကြောင့်ကျမတို့လည်းမသွားရေးတော့ဘူးအဲ့လိုဖြစ်တာဟောဆရာရဲ့အဆောင်ကယုံပါသေးဒီတိုင်းစပားလေရိုက်လို့မရတော့ဘူးဆိုတော့ဆောင်ကယုံပါသေးစီးရင်နပါမှုနဲ့ကြုံတွေ့ရတော့မှာပေါ့ရှင်းရှုံးကတော့စပားမစားမရှိကြီးမစီဆောင်ကကြီးနေရင်တော့တည်ယုံပါသေးဆရာရဲ့အာဒါဆိုရင်ကျမတို့လည်းဒီစပားကိုမရိုက်တော့မယ်နဲ့ဒီတိုင်းနေရမှာပေါ့ဆိုပြီးတော့ကျမတို့စုံဖြစ်လိုက်ရပါတယ်သူတို့ကမလာရင်တောင်အဝေးကနေဖြစ်နိုင်နေလေ
ထန်တလန်မြို့မှာအော်တိုဘာလ29ရက်နေ့မီးရှို့မခံရခင်ကတည်းကမြို့မှာဝန်တန်းအများစုဟာ CDM ခေါ်စစ်ကောင်စီကိုအကြမ်းမဖက်မပူပေါင်းဆန္ဒပြခဲ့ကြသလိုမြို့သူမြို့သားတွေနဲ့အတူမြို့ကိုစွန့်ခွာကုန်ကြတယ်လို့လဲစီပင်ဝန်တန်းဟောင်းတူကပြောပါတယ
်မီးမလောင်ခင်ကတည်းကဌာနအလေးခုငါခုလုံးပဲအဲ့ဒီဌာနထဲမှာတောင်မှအရာရှိပြီပေါ့နော်အဲ့ဒါပဲရှိတယ်ကျန်တဲ့တို့လက်အုပ်ဝန်ထမ်းတွေကတော့အကုန်လုံးစီဒီအမ်ဝင်တော့ဝင်တာပေါ့စီဒီအမ်လောက်တာပေါ့မိမလောင်ခင်ကလေးကဝန်ထမ်းတွေကအကုန်လုံးစီဒီအမ်မှာပါဝင်သွားတာလေအဲ့တော့ယုံတွေလည်းထန်တလန်ကတော့ယုံလည်းမဖွင့်ဘူးပေါ့ယုံလည်းဘယ်တော့မှမတက်ဘူ
းချင်းပြည်နယ်ထန်တလန်မြို့ဟာအော်တိုဘာလ29ရက်နေ့မီးတင်ရှို့ခံခဲ့ရတာမတိုင်ခင်ကစက်တင်ဘာ18ရက်နေ့ကလည်းလက်နက်ကြီးကြီးတွေကြားရောက်ပြီးမီးလောင်ခဲ့ရမှာဖျားကျောင်းနှစ်ကျောင်းနဲ့တဲခိုကန်တခန်းအပါဝင်အင်ဂျီ19လုံးမီးလောင်ကျွမ်းခဲ့ပါတယ်အများစုကတော့စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်လို့ပဲယူဆနေကြပါဗါတယ်။အဲ့ဒီအချိန်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်လဲခရီးရန်သင်းအုပ်ဆရာတဦးသေဆုံးခဲ့ပါဗါတယ်။အဲ့ဒီနောက်မြို့သူမြို့သားတွေဟာမြို့ကိုစွန့်ခွာပြီးအနီးအနားကျေးရွာတွေနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြပါဗါတယ်။စက်တင်ဘာလ9ရက်နေ့ကလည်းလက်နက်ကြီးကြီးစံတွေကြောင့်ပထမအဆုံးအချိန်မီးလောင်ခံခဲ့ရပါဗါတယ်။အဲ့ဒီအချိန်ကနေအိမ်တစ်လုံးမီးလောင်ပျက်စီးခဲ့ပါဗါတယ်ခင်ဗျာ
။ကိုခင်မောင်စိုးမိပါရှင်။တိုင်းမြန်မာနယ်စပ်ကန်ထရာဘူရီပြည်နယ်မှာအထောက်အထားမဲ့ဝင်ရောက်လာနေတဲ့မြန်မာတွေဖမ်းဆီးခံရတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။တိုင်းမြန်မာနယ်စပ်ကန်ထရာဘူရီပြည်နယ်ထဲမှာအထောက်အထားမဲ့ဝင်ရောက်လာတဲ့မြန်မာတွေနေ့စဉ်ရာနဲ့ချီဖမ်းမိနေပြီးထိုင်းတောင်ပိုင်းတစ်ခုတည်းပေါ်ပဲဝင်လာတဲ့မြန်မာတွေကိုတပတ်အတွင်းဖမ်းမိတာထောင်ကနန်းလောက်ရှိနေတယ်ဆိုပြီးရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ထိုင်းတောင်ပိုင်းတာဝန်ခံတဦးဖြစ်တဲ့ဥပယီကအခုလိုပြောပြပါဗျ။
အခုဒီနေ့ကတော့မှကျွန်တော်တို့သိတယ်လို့ဆိုလို့ရှိရင်တရားနဲ့နှစ်ယောက်ပေါ့နော်ကျွန်တော်ဒီကချနပူလီခရဲ့အတွက်မှနေပြီးတော့ဖတ်ဆန်တီးတယ်မှဟုတ်ကဲ့။ဝိဇက်ခါတို့ကျွန်တော်တို့ပြရတယ်လို့ဆိုတော့ပတ်နှစ်တောင်းပေးရတာပေါ့။အဲ့မှာတရားနဲ့နှစ်ယောက်အကုန်လုံးဖြီးတယ်။ရှိတာကတော့အကုန်လုံးကတော့မှထောင်ခွန်နဲ့ရှိပြီးလို့ရှိနေပြီ။တတဲ့ပေါ်မှာတန်ပြားလာလေးရှိတယ်နောက်ပြီးတော့ဖတ်နာကတော့တော်တော်များများရှိနေပြီမှထောင်ခွန်နဲ့ရှိနေပြီဟုတ်ကဲ့။အဲ့မှာဒီတပတ်အတွက်မှပဲရှိတယ်ဟုတ်ကဲ့။
အော်တိုဘာလ31ရက်နေ့ကလည်းကန်ချနာဘူရီပြည်နယ်ကစံခလဘူရီနဲ့မိုဝံမြို့နယ်တွေမှာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား130ဦးကိုလည်းတုံးအုပ်စုခွဲပြီးဖမ်းမိခဲ့ပါဗါတယ်။အလောက်ကိုင်းနေရရှိဖို့တဦးကိုပွဲစားကထိုင်းဘက်ငွေ1000ခွဲခန့်ပေးရပြီးမြန်မာနိုင်ငံဘကိုးမန္တလေးမော်လမြိုင်ဘက်ကလာခဲ့ကြတယ်လို့ဆိုပါတယ်။ဒီရက်ပိုင်းမှာပဲပချုတ်ကရင်ကနေဆက်မှာရှိတဲ့တောအုပ်ထဲမှာလက်နဲ့တချုပ်ပါတဲ့မြန်မာလူမောင်ကိုသမားတွေနဲ့အထောက်ထားမဲ့မြန်မာနိုင်ငံသား45ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။အော်တိုဘာလ31ရက်နေ့ကပဲတပ်ပီနယ်မဲလမမြို့နယ်ထဲမှာမြန်မာနိုင်ငံသား80နီးပါးကိုလည်းဖမ်းမိခဲ့ပါတယ်။အခုလိုမျိုးမြန်မာနိုင်ငံဘက်ကအစုလိုက်အပြုံလိုက်ခိုးဝင်လာနေမှုတွေကြောင့်လူမောင်ခိုးမှုတွေနဲ့ပတ်သက်တဲ့ဌာနဆိုင်ရာတာဝန်ရှိသူတွေကိုလည်းစုံစမ်းဖော်ထုတ်နေတယ်ဆိုပြီးထိုင်းအစိုးရကပြောကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားကြီးရတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပြပါဗျ။
အခုဒီဥစ္စာဟာပေါ့နော်ပြောရမယ်ဆိုရင်ဒီတရားမဝင်လူမောင်ကိုခိုင်းနေနေဆက်ဆက်ပြီးတော့လုပ်ငန်းရှင်မှာပါဝင်နေတဲ့အစိုးရဒီတို့ထိုင်းအစိုးရအာဏာပိုင်တွေပါတယ်ဆိုတာတို့သိတယ်ပေါ့နော်။အဲ့တော့အဲ့အာဏာပိုင်တွေလည်းတို့အရေးယူဖို့အတွက်ဒီဟာကိုစုံစမ်းဖော်ထုတ်နေတယ်ပေါ့နော်။အများစုကဒီအတိုင်းပဲ။ဟိုမိတယ်မိတယ်ဆိုရင်လည်းမေးလိုက်ရင်ပြည်နေပြီလေစောင့်ဖမ်းရအောင်ပဲ။ဘာဖြစ်လို့လဲဆိုဟိုနေဆက်မှာနောက်ထပ်ဝင်လာမဲ့လူတွေကအဲလိုရာနဲ့ထောင်နဲ့ထီရှိရဆိုပြီးတော့ဖမ်းမိရလူတွေကပြောတာ
။မြန်မာနိုင်ငံသားတွေအနေနဲ့တရားမဝင်လမ်းကြောင်းတွေကနေမလာကြဖို့ထိုင်းစစ်တပ်ကနေဆက်မှာလုံခြုံရေးချပြီးနေ့စဉ်ဖမ်းဆီးနေတဲ့အကြောင်းကိုလည်းရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ကဥပယီကပြောပြပါဗျ။
အခုနေ့စဉ်နဲ့ရက်ဆက်တာအခုနေ့တိုင်းကိုဖမ်းနေတာကိုကျွန်တော်တို့တွေ့ရှိရတဲ့အခါအဲ့မကောင်းစရာတော့တော်တော်ဖြစ်ရတာပေါ့မြန်မာနိုင်ငံကဒီ ပေါ့မြန်မာအခြေခံအလုပ်သမားတွေကိုလည်းဒီအောက်လန်းကမလာဖို့အတွက်တိုက်တွန်းခြင်းတယ်အခုဒီကချနာပူလီခိုင်တို့နောက်ပြီးတော့ဒီကျွန်တော်တို့နေဆောင်တဲ့ကျွန်တော်ဒီမြောက်ပြည်နေစပ်တို့ဒီလမ်းတွေကတိုးတိုးကိုနေဆိုင်နဲ့အမြဆန်းစည်းနေတာကိုကျွန်တော်တို့တွေ့ရတယ်မဟုတ်ဘူးစောက်ရှောက်တဲ့ဒီထိုင်စစ်တပ်ကနေပြီးတော့သူတို့အကုန်လုံးကိုပြီးတော့ထိန်းချုပ်ထားတာကျွန်တော်တို့ကတွေ့ရတယ်အဲဒါမျိ
အခုရပိုင်းအတွင်ထောင်နဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေထိုင်းနယ်စပ်တီကနေဝင်ရောက်လာနေမှုတွေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်မစ္စတာပရာယုတ်ချန်အိုချာကနှစ်နိုင်ငံကြားကနယ်စပ်လမ်းတွေကိုလုံခြုံရေးပုံမှန်တင်းကျပ်ဖို့ထိုင်းလုံခြုံရေးကောင်စီကိုညွှန်ကြားခဲ့ပါတယ်။အဒီနာချင်းနယ်စပ်တီကနေအထောက်အထားမဲ့ရွှေ့ပြောင်းလို့တမားတွေမဝင်ရောက်နိုင်ဖို့ထိုင်းဆိုရကစေပီနယ်ကိုအထူးလ
Muri down, they so mune daya yamu, Tanchi, Shota Naye, Lame Natown, Tonze, Bini Yama, Nezo, Tawe, Shota Naye, Loshamut Kugu, Gabajamaye, Pueji, WHO got Satin like Babi, Geneva Rani, Lisa Shalai, Pipo Tari Tringu, Metangi Taika, Yopiamavashi.
Germany so did long hashin car benska. Tao Shia, she said, Chakuni, a dre, Moto Yango Satin, did train get be now by Jim daughter Samuri Jow, Lubang Tanghazet or Tisunkiab Yi Pipari, Jim daughter Samuri Jow, Nissin Lu don't hang Hayajo Tisumbi, Nissin Tisum Yadu did the mat don't than Ibane, Daya Yadu got Tanghazel out Shibari. ရှင်မတော်တဆမှုတွေကြောင့်ထိခိုက်ဒဏ်ရာရမှုတွေဟာဆိုရင်ကမ္ဘာတစ်လောကအသက်9နှစ်ကနေ29နှစ်အတွင်းကလေးတွေနဲ့လူငယ်တွေသေဆုံးရမှုရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်း WHO ကပြောပါတယ်။ရေမတော်တဆမှုတွေကိုရှော့ချပေးအသက်ဘေးကနေကယ်ဆယ်ရေးကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာအစီအစဉ်ရဲ့အဓိကအချက်ကတော့လူတွေအနေနဲ့ကိုယ်ပိုင်ကားတွေမသုံးဘဲပိုပြီးဘေးကင်းလုံခြုံကျန်းမာရေးနဲ့လက်ရောညီတွေဖြစ်မဲ့တည်ယူပို့ဆောင်ရေးဘက်ကိုပြောင်းလဲလာစေရေးဖြစ်တယ်လို့သူကပြောပါတယ်။
Moving away from a car-based transportation system ကောက်အဓိကသုံးတဲ့တေယူပို့ဆောင်ရေးစနစ်ကိုရှောင်ပြီးလမ်းလျှောက်တာဆဗင်းစီးတာနဲ့အများဆုံးတေယူပို့ဆောင်ရေးကိုပို့ပြီးသုံးလာဖို့ပါဒီလိုလုပ်တဲ့အခါမှာလဲဘေးကင်းအောင်ဆောင်ရွက်ရပါမယ်လူငယ်တွေပို့ပြီးပါဝင်လာဖို့လဲဒီအစီအစဉ်မှာအကြံပြုထားပါတယ်ပြောခဲ့သလိုပါပဲဒီကိစ္စဟာလူငယ်တွေတည်ဆုံရမှုရဲ့အဓိကအချက်ဖြစ်ပါတယ်တေယူပို့ဆောင်ရေးပုံစံအသစ်တစ်ခုကိုပေါ်ဆောင်ရမှာလ
ဟာလည်းအရေးကြီးတယ်လို့ခရုကပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေကကားဟောင်းတွေကိုဖွံ့ဖြိုးဆဲနိုင်ငံတွေထံပို့ကြတာကအန္တရာယ်ရဲ့အရင်းအမြစ်ကြီးဖြစ်တယ်လို့လည်းသူကပြောပါတယ်။
second hand cars who are not up to the safety standards who
begin mu san yin ma mi de ka haung ni go naingan twin ma yang cha da da ma ma ho le ma lo jin do de a kha a cha naingan ni go tin po ja ba de da jao ka haung ni tin twin mu ne tin po mu le go jat mat saung ye ha yin an ni ye kin shin ye to tet la se bo taip bi a ye ji ba de
2015 ခုနှစ်နဲ့2018ခုနှစ်အတွင်းဥရောပဂျပန်နဲ့အမေရိကန်တို့ကနေအရေးအသွေးညံပေးပတ်ဝန်းကျင်ညဉ့်ဉန်းမှုများစေတဲ့ကားဟောင်း14သန်းလောက်တင်ပို့ခဲ့ကြတယ်လို့ပြီးခဲ့တဲ့နှစ်အတွင်းထုတ်တဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာအစဉ်ရဲ့အစဉ်ခန်းစာမှာဖော်ပြပါတယ်ဒီတဲက80ရာခိုင်နှုန်းသောကားတွေကိုဆင်းရဲတဲ့နိုင်ငံတွေကိုရောင်းချခဲ့ပြီးထက်ဝက်ကျော်ကအာဖရိကကိုရောက်ရှိတယ်လို့လည်းဖော်ပြပါတယ်ဒီအတိုင်းသာဆက်ပြီးလုပ်နေကြမယ်ဆိုရင်တော့နောက်လာမယ့်ဆယ်စုနှစ်အတွင်းလူပေါင်း73သန်းလောက်သေဆုံးပြီးလူပေါင်းသန်း900လောက်ထိခိုက်ဒဏ်ရာရနိုင်ကြောင်း WHO ကသတိပေးပါတယ်။ဂျိုတင်ကာကွယ်နိုင်တဲ့အခုလိုသေဆုံးဒဏ်ရာရမှုအများစုကတော့ဝင်ငွေနည်းနဲ့ဝင်ငွေအလဲအလတ်နိုင်ငံတွေမှာဖြစ်လိမ့်မယ်လို့လည်းပြောပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်အခုကျမတို့ဒီ VOA မြန်မာပိုင်းကနေပြီးတော့ဒီမီတာလိုင်းအစ်စ်တွေနဲ့ပြောင်းလဲထုတ်လွှင့်နေတာကိုလည်းအသိပေးခြင်းပါတယ်လိုင်းတိုမီတာ32 kHz 9335 9389လိုင်းတိုမီတာ49 kHz 6153လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်အခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်းနာယီဝက်အတွက်အပတ်စဉ်ခဏတွေကတော့စီးပွားရေးခဏဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာစာရာတွေကိုတင်ဆက်မှာပါရှင်အခုတော့ကျမတို့ဒီနိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးကြည့်ရှုကြရအောင်ပါဖန်လုံအိမ်ဓာတ်ငွေအထွက်နည်းအောင်ဖြတ်တောက်ဖို့ကဘာတဝမ်းကဂတိကဝတ်ပြုထားကြတာဟာကဘာကြီးပူနွေးလာတဲ့ကပေးကိုကာကွယ်ဖို့လိုအပ်တာရဲ့တင်းငယ်တဲ့အပိုင်းလေးတစ်ပိုင်းပဲရှိပါသေးတယ်။ဒီအကြောင်း VOA သတင်းတော် Henry Richwell ပေးပို့ထားတဲ့သတင်းကိုဥတည်မောင်တန်းကပြောပြမှာပါရှင်
။စမှုခေတ်မတိုင်မီရာသီဥတုအခြေအနေထက်တက်တသမ5ဒီဂရီပိုမတက်စေအောင်ကမ္ဘာကြီးပူနွေးလာတာကိုကန့်သတ်ကြမယ်လို့ကမ္ဘာခေါင်းဆောင်တွေက2015ပါရီထိပ်သီးညီလာခံမှာကတိကဝတ်ပြုခဲ့ကြပါတယ်။ဒါပေမဲ့အပူငွေ့အထွက်အကွာအဟာပြားဆိုတဲ့အင်္ဂါနေ့ထုတ်ကုလသမဂ္ဂစီရင်ခန်းစာအလိုအရဂရိနဲ့မူဝါဒတွေကမကိုက်ညီကြပါဘူးဂလတ်စကိုထိပ်သီးညီလာခံမတိုင်မီမှာလေဒုညဉ့်ညမ်းမှုဓာတ်ငွေတွေဓမ္မဖို့အပူငွေ့အထွက်လျှော့ချမယ်လို့အလင်းစလုံးနဲ့ပေးလိုက်ကြတဲ့နိုင်ငံအလိုက်ပိုင်းဖြတ်ပါဝင်မှုဓမ္မဖို့အင်္ဂလိပ်လိုအတူအဖြစ် NDC လို့သိကြတဲ့ဂတိကဝတ်တွေဟာဖန်လုံရင်ဓာတ်ငွေကို2030မှာခွန်တက်တမ500ခန့်နှုန်းပဲချနိုင်ပါလိမ့်မယ်ကမ္ဘာလုံးဆိုင်ရာပူနွေးမှုကို 1.5 ဒီဂရီအထိလျှော့ချနိုင်ဖို့ဆိုလို့ရှိရင်ကမ္ဘာကိုပူစေတဲ့ဓာတ်ငွေတွေကို55ရာခိုင်နှုန်းအထိလျှော့ဖို့လိုအပ်တာပါကမ္ဘာမိုးစလဗေဒအဖွဲ့အစည်းရဲ့အထွေထွေအတွင်းမှုချုပ်ပက်ဒရီတာလက်စ်ကအခုလိုပြောပါတယ
် So far we have heard lots of political support for enhanced ambition of mitigation but the concrete pledges have still been
ဘူနေတော့အောင်ဒီမန်ချက်တွေတိုးပြီးနိုင်ငံရေးရထောက်ခံကြတာတွေအများပြားကျွန်တော်တို့ခုထိတော့ကြားနေကြရပါတယ်ဒါပေမဲ့လည်းဂတိအတိုင်းအကောင့်ထဲပေါ်တာကတော့အခုထိဖြစ်မလာသေးပါဘူးကျွန်တော်တို့က 1.5 ကနေ 3 ဒီဂရီစင်တီဂရိတ်အထိတိုးဖို့သွားနေကြပါတယ် 1.5 ကနေ 2 ဒီဂရီလောက်မဟုတ်ဘူးဗျအ
ဲ့ဒီအတိတ်ပဲကကဘာမြေအတွက်ဘာကိုဆိုလိုပါသလဲလူသားမျိုးတွေအတွက်ဘာအတိတ်ပဲပါလဲရာသီဥတုပြောင်းလဲတာကကျိန်နှုံးများလာခဲ့ပါပြီအပူလိုင်းတွေကပိုဆိုးလာခဲ့ပြီလို့သိပ္ပံပညာရှင်တွေကပြောကြတာပေါ့ရာစုပြောင်းကြတဲ့ကတကဘာလုံးကသက်ကြီးရွယ်အိုတွေချာမှာရာသီဥတုပူလို့သိပ္ပံနှုံးက54ရာခိုင်နှုန်းတက်လာနေတယ်လို့ချာတာမဟုတ်ရှက်မကြခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတွက်ပြထားပါတယ်သိပ္ပံတာက2018မှာ2,600,000ကိုရောက်ခဲ့ပါပြီချာတာမဟုတ်ကရာသီဥတုဆိုင်ရာသိပ္ပံပညာရှင်ဒန်နီယယ်ကွင်ကကအခုလိုထင်ပါတယ
် We expect around about 400 million people to be experiencing heat waves to the extent
အပူလိုင်းကြောင့်အပြင်မှာဆက်အလုံးမလုံးနိုင်လောက်အောင်ကြုံလာရမယ့်လူဦးရေကတန်းပေါင်း400ပတ်ဝန်းကျင်အထိရှိလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ
်ကမ္ဘာစားနပ်ရိက္ခာလုံခြုံရေးအပေါ်အပူလိုင်းနဲ့မိုးခေါင်တာကကြီးကြီးမားမားတက်ရောက်မှာပါဒီနံပြည့်စည်တာဖြစ်စီတတ်တဲ့ပိုးမွားတွေများလာတာပဏိကအရှေ့အာဖရိကမှာကျိုင်းကောင်တွေကျသလိုယောဂဗျာထူပြောလာတာတွေကြောင့်ဈေးနှုန်းတွေတက်လာပါလိမ့်မယ်ချက်တမ်ဟောက်စ်ကရာသီဥတုဆိုင်ရာသိပ္ပံပညာရှင်ဒန်နီယယ်ကွစ်ကင်ကအခုလိုဆက်ပြီးပြောပါတယ
် For the next 30 years about 50% more food is going to be required due to more people being on the planet, but also expectations around
ဘာမြေမှာလူတွေပိုရှိလာမှာကြောင့်စမ်းနေရိတ်ခါ90ရာခိုင်နှုန်းလောက်ပိုပြီးလိုလာမှာပါတရုတ်နဲ့အရှေ့တောင်အာရှလိုတိုင်းပြည်တွေမှာအသားတွေပိုစားကြမယ်လို့လည်းမျှော်လင့်ထားကြပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့လေးလာအခဲဖြတ်ချက်အရတီးနှံအထွက်နှုန်းက30ရာခိုင်နှုန်းဝင်းကျင်ကျပါမယ်ဒီတော့စားတောက်ကုန်ဈေးနှုန်းတွေတက်မယ်ပေါ့ဗျာအဲ့ဒီအခါအစင်းရဲဆုံးသူတွေအဖို့တက်နိုင်ပွဲမရှိတော့ပါဘူ
းရာသီဥတုကပူနွေးလာတော့အပူပိုင်းဒေသမုန်တိုင်းတွေပူပြီးများလာမယ်ရေကြီးမယ်ရေရှည်မှာရေခဲတွေကလည်းပျော်လာပြီးပင်လည်းရေမြက်တပြင်တက်မယ်ကမ်းခြေကမြို့တွေအန္တရာယ်များလာပါမယ်ရာသီဥတုအပြောင်းလဲကအစွန်းရောက်လာအောင်ကြီးမားလာတာရဲ့အတိတ်ပဲကတော့ပူပြီးပြင်ထန်ပူပြီးရှည်လျတဲ့မိုးကောင်ရေရှားကာလလို့အတိတ်ပဲရပါတယ်ရာသီဥတုအပြောင်းလဲနဲ့ဒါရဲ့တက်ရောက်မှုတွေအတွက်ဆင်းရဲတဲ့နိုင်ငံတွေကပေးဆက်နေကြရတာပါအဲ့ဒီဆင်းရဲတဲ့နိုင်ငံတွေကိုကူညီမယ်ဆိုတဲ့2015မှာပေးခဲ့တဲ့ဂရိစကားအတိုင်းချမ်းသာတဲ့နိုင်ငံတွေကပေးကြရပါမယ်လို့သိပ္ပံပညာရှင်တွေကပြောကြပါတယ်ကွတ်ကင်းက VOA ကိုအခုလိုဆက်ပြီးပြောပါတယ
် The big cascading impacts that we see coming out ofdrought, heat waves, agricultural drought, migration,
ဘူလိုင်းကြွတာနဲ့ဖူးဒင်းစကူရီတီအထွန်းနှုန်းခန်းသွားတာကြောင့်ဖြစ်လာမဲ့တက်ရောက်မှုကြီးကြီးမားမားကတော့လူတွေရွှေပြောင်းနေထိုင်ကြတာလူတိုင်းအတွက်စားနပ်ရိက္ခာမလုံခြုံတော့တာပိုးမွားတွေများလာပြီးရောဂါပိုင်းထူပြောလာတာတွေပါပဲဒါကြောင့်ရာသီဥတုနဲ့ဆက်နွယ်လို့ဗန္ဒငွေထဲဝင်ကြဖို့ဂရိကဝတ်ပြုထားကြတဲ့တကြွယ်တိုင်းပြည်တွေအတွက်အကျိုးစီးပွားတရက်ရှိနေပါတယ်တနှစ်ကိုဒေါ်လာဘီလီယံ100ထဲဝင်ကြဖို့ပါရီရာသီဥတုထိပ်သီးညီလာခံနဲ့အဲ့ဒီမတိုင်ရင်ကလေးကတကယ်ပေးပါမယ်လို့ဂရိပေးထားကြတာပါအခုတတိတော့မထဲဝင်ကြသေးပါဘူ
းဂလတ်စကိုထိပ်သီးညီလာခံအတွက်ကမ္ဘာခေါင်းဆောင်တွေကပြင်ဆင်နေကြတဲ့အတိုင်းကမ္ဘာမြင်တဲ့လူသားမျိုးနွယ်အတွက်အန္တရာယ်တွေကပိုးလို့ပိုးလို့ကြီးမားလာနေကြပါတယ်တည်ရောက်မှုကပြင်လို့မရတဲ့အခြေစိုက်ဖို့နီးလာနေပါတယ်လက်ရှိပြုထားကြတဲ့ဂရိကဝတ်တွေထက်မကအပူငွေ့တွေကိုဖျက်ချနိုင်မဲ့ကမ္ဘာသဘောတူညီချက်တရက်ကိုရနိုင်ကြပါမလားထိပ်သီးညီလာခံအင်ရှင်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကသူ့ရဲ့အကဲဖျက်ချက်ကိုတနင်္လာနေ့ကပြောပါတယ
် I'm very worried because it might go wrong and we might not get the agreements that we need
တော်ရီပူပါမှာလေဒါကလွဲချော်သွားနိုင်တာဟုတ်ကျွန်တော်တို့လိုအပ်နေတဲ့သဘောတူညီချက်တွေကိုမရတာဖြစ်နိုင်ပါတယ်ဆွေးနွေးကြမယ်ပြီးတော့ကြော်သွားကြမယ်အလွန်အလွန်ကိုခက်ခဲလာပါလေ
လန်ဒန်မြို့မှာကလေးပြည်သက်ကိုဗြိတိန်ဝန်ကြီးချုပ်ကပြောခဲ့တာပါဂလတ်စကိုထိပ်သီးညီလာခံကထွက်လာမဲ့ရက်လာဟာပူနွေးနေတဲ့ကမ္ဘာမြေပေါ်ကကျွန်တော်တို့တယောက်ချင်းစီလူတိုင်းအပေါ်ကိုတက်ရောက်မှုရှိပါလိမ့်မယ်ခင်ဗျာ
ဥတည်မောင်တမရှင်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနားဆင်ကြရမှာပါပထမအောင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါရှင်Indo-Pacific စီးပွားရေးမူပေါင်းတရက်ဖော်ဆောင်ရေးကိုမိတ်ဖက်တွေနဲ့အတူအမေရိကန်ကဆောင်ရွက်မဲ့အကြောင်းသမရအိမ်ဖြူတော်ကအောက်တိုဘာလ29ရက်နေ့ဗုဒ္ဓဖူးနေ့ကကြေညာခဲ့ပါတယ်။အရှေ့အာရှဒေသတွင်းကအဓိကနိုင်ငံတွေနဲ့အွန်လိုင်းဆွေးနွေးပွဲတွေတက်ရောက်ပြီးသမရဂျိုးဘိုင်ဒန်ကအရှေ့အာရှတန်ကင်းတမန်ကင်းကိုပြန်ပြီးဝင်ရောက်လာချိန်မှာပဲအခုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ Anisha Powell နဲ့ Patsy Wodogusser Wararu ရဲ့သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်ကတင်ဆက်ထားပါရရှင
်။ Indo-Pacific စီးပွားရေးမူပေါင်းနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုတော့ American သမ္မတအင်ဂျူရောကမထုတ်ပြန်ပါဘူး။ဒါပေမဲ့လည်းဒီမူပေါင်းဟာကုန်သွယ်ရေးလွယ်ကူချွတ်မွေရေး Digital စီးပွားရေးနဲ့ဤပညာဆိုင်ရာစံသတ်မှတ်ချက်ကုန်စည်စီးဆင်းမှုခိုင်မာမှုရှိရေးကာဗွန်လျှော့ချရေးနဲ့တန့်စင်တဲ့စွမ်းအင်အခြေခံအဆောက်အုံလုံသားဆန်နှုံနဲ့တခြားသောနှစ်ဖက်အကျိုးစီးပွားဆိုင်ရာကဏ္ဍတွေမှာတူညီတဲ့ရည်မှန်းချက်တွေကိုပြဋ္ဌာန်းမှာဖြစ်တယ်လို့သမ္မတအင်ဂျူရောကပြောပါတယ်။တရားဝင်မူဝါဒမချမှတ်ရသေးပေမဲ့လို့လည်းအခုကြေညာချက်ဟာဆိုရင်ဒေတာရင်းကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုမှာအမေရိကန်တို့ကတရုတ်ကိုမှမီဖြစ်နေတဲ့ကိစ္စအပေါ်စွန့်ရင်ချက်တွေဖြေလျှော်ရေးအထောက်အကူဖြစ်စေနိုင်ပါတယ်။ကမ္ဘာစီးပွားရေးရဲ့30ရာခိုင်နှုန်းနီးပါးရှိတဲ့
အာရှပစိဖိတ်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ဖြစ်တဲ့ဒေတာရီအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုတရုတ်ကထောက်ခံထားပြီးဒီစာချုပ်မှာအမေရိကန်မပါဝင်ပါဘူး။အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုအောက်တိုဘာလ29ရက်နေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အွန်လိုင်းကပါဝင်တက်ရောက်ပြီးတဲ့နောက်မှာအခုဆုံးဖြတ်ချက်ကိုကြေညာလာဖြစ်ပါတယ်။အရှေ့အာရှထိပ်သီးဆွေးနွေးပွဲအတွင်းအာဆီယံရဲ့အလဲချဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းဘီရင်ဟာဆနယ်ဘူကီယာကကဘေးယောဂါဖြည့်ရှင်ရေးနဲ့စီးပွားရေးပြန်လည်ဥမော်ရေးအလေးထားပြောဆိုခဲ့ပါတယ
် With 18 countries representing more than half of the global population
ဒီနိုင်ငံ18နိုင်ငံဟာကမ္ဘာလူဦးရေရဲ့ထက်ဝက်ကျော်ကိုကိုးစားပြုပြီးကမ္ဘာ GDP အသတင်းထုတ်လုပ်မှုရဲ့60ရာခိုင်နှုန်းလောက်ရှိတာကြောင့်ကျွန်တော်တို့ရဲ့စူပေါင်းဆောင်ရွက်မှုတွေကကမ္ဘာကြီးတစ်ခုလုံးအတွက်တိတိတသာထိရောက်မှုရှိအောင်ဆောင်ရွက်နိုင်ပါတယ
် Challenges like climate change
ရာသီဥတုပြောင်းလဲမှုနဲ့ COVID-19 ကပ်ဘေးရောဂါလိုအခက်အခဲပြဿနာတွေဟာရှုပ်ထွေးလွန်းပြီးတနိုင်ငံနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူ
းအရှေ့တောင်အာရှနိုင်ငံများအသင်း10နိုင်ငံဥဆောင်ချင်ပါတဲ့နှစ်ပတ်လည်အရှေ့အာရှထိပ်သီးညီလာခံမှာတော့အမေရိကန်၊ဩစတြေးလျ၊တရုတ်နဲ့ရုရှားအပါအဝင်နိုင်ငံ18နိုင်ငံပါဝင်ဆွေးနွေးတာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအရှေ့တောင်အာရှအရေးအထူးပြုသုံးသပ်သူ Greg Poling ကတော့စီးပွားရေးဆိုင်ရာနိုင်ငံရေးဥဆောင်မှုအားနည်းချက်ကြီးဖြစ်နေတယ်ဆိုတာကိုအစိုးရကသိရှိထားတယ်လို့ပြောပါတယ်။ပစိဖိတ်တလွားပူပေါင်းဆောင်ရွက်မှု TPP နောက်ပိုင်းဖြစ်လာတဲ့ CPTPP မှာအမေရိကန်တို့ပြန်လည်ပါဝင်လာရေးဒေသအနေနဲ့အလိုလားဆုံးဖြစ်ပြီးဒီကိစ္စကဖြစ်လာမှာမဟုတ်ကြောင်းဒါကြောင့်အမေရိကန်တို့အနေနဲ့အခုလိုမူပေါင်းသစ်တရက်အပြင်တခြားရွေးချယ်စရာမရှိဖြစ်စေတာလို့လည်းသူကပြောပါတယ်အာဆီယံလိုမျိုးနိုင်ငံငယ်တွေဥစည်းတဲ့အဖွဲ့တစ်ခုမှာအမေရိကန်ဘက်ကပါဝင်ဖို့စိတ်အားထက်သန်လာတဲ့အချက်ကသတိပြုပွဲဖြစ်တယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကသုတေသနပညာရှင်အေရွန်ကနလီကပြောပါတယ်။အမေရိကန်သမ္မတတဦး၄နှစ်တာအတွင်းပထမဆုံးအချိန်ပြန်လည်ပါဝင်လာတာလည်းဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်က2019ခုနှစ်ထိပ်သီးညီလာခံမှာမိန့်ခွန်းပြောပေမဲ့ဆွေးနွေးပွဲမတိုင်ခင်ပြန်လာတာဖြစ်ပြီးနောက်ပိုင်းမှာသူ့အစားအဆင့်မြင့်အရာရှိကြီးတွေကိုပဲဆေးလွှတ်ခဲ့တာဖြစ်ပါတယ်။နှစ်ပတ်လည်အာဆီယံခေါင်းဆောင်များဆွေးနွေးပွဲအပြီးကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲကိုတော့ဒီနှစ်မှာအွန်လိုင်းကနေဆွေးနွေးခဲ့တာဖြစ်ပြီးအမေရိကန်သမ္မတလည်းတက်ရောက်ခဲ့တာပါ။ဆွေးနွေးပွဲတက်ရောက်လာသူတွေအနေနဲ့အပြုသဘောဆောင်တဲ့အကြောင်းအရာတွေကိုပဲပြောဆိုလေးရှိကြကြောင်းနိုင်ငံတကာအငြင်းပွားမှုတွေနဲ့ဥပဒေတွေကိုအဓိကလေ့လာတဲ့Hobbs Strategic တို့ကပမောက်ခဂျူလီယန်ကူးကပြောပါတယ်။အများဖြင့်တော့ရှေ့အာရှထိပ်သီးဆွေးနွေးပွဲဟာဆိုရင်ဘသူတွေတက်တယ်လဲဆိုတဲ့ကိစ္စကအရေးကြီးကိစ္စဖြစ်ကြောင်းဥရောပနဲ့အရှေ့အလဲပိုင်းတို့နဲ့နှိုင်းယှဉ်ပြီးဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကအလေးမထတာကြားပြီးဆိုပြီးလဲဆွဆွဲပြောဆိုနေကြတာလို့ပမောက်ခကူးက VOA ကိုပြောပါတယ်။ဒီနေ့မှာတော့အွန်လိုင်းကဆွေးနွေးပွဲဖြစ်တာကြောင့်တက်ရောက်ဖို့မခက်ခဲတဲ့အကြောင်းဒီကိစ္စဟာဆိုရင်အရှေ့အာရှဒေသတွင်အထူးသဖြင့်အရှေ့တောင်အာရှဒေသမှာအမေရိကန်ရဲ့ထိတွေ့ဆက်ဆံမှုပုံစံအတွက်သင်္ကေတဖြစ်တယ်လို့လည်းသူကပြောပါတယ်။အာဆီယံဘက်ဝင်နိုင်ငံ10နိုင်ငံတည်းက9နိုင်ငံခေါင်းဆောင်တို့နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့အောက်တိုဘာလ26ရက်နေ့အင်ကာနေထိပ်သီးဆွေးနွေးပွဲအတွင်းမှာလည်းအင်ဒိုပစိဖိတ်ဒေသတွင်အမေရိကန်ရဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတိုးချဲ့ရေးအတွက်ဒေါ်လာ102တန်ပေးရမယ့်အစီအစဉ်ကိုသမ္မတဘိုင်ဒန်ကကြေညာခဲ့ပါတယ
်။ Our bottom line is that ASEAN is essential. I want to say that is essential.
ASEAN မရှိမဖြစ်ဆိုတာကိုကျွန်တော်တို့ကအဓိကထားပါတယ်။ Indo-Pacific ရဲ့ဒေသရင်းတည်ဆောက်မှုအတွက်မရှိမဖြစ်လို့ကျွန်တော်ပြောလိုပါတယ်။ ASEAN ရဲ့အရေးပါမှုကို American ဘက်ကလည်းအခိုင်အမာပိုင်းဖြတ်ထားပါတယ်။ဒီအချက်ကအရေးကြီးဆုံးအချက်လည်းဖြစ်ပါတယ်။ကျွန်တော်တို့မျှဝေနေတဲ့ဒေသရဲ့လုံခြုံရေးကြိုးစားတိုးတက်ရေးနဲ့ဒီထက်ခံရရေးကိုထိန်းချနိုင်မှုအရေးကြီးဆုံးအချက်တစ်ခုလည်းဖြစ်ပါတယ်။
ရှေ့အာရှထိပ်သီးညီလာခံမှာတရုတ်ကရည်မှန်းချက်ကြီးထွားလာနေတဲ့ကိစ္စ၊မြောက်ကိုရီးယားဘက်ကပို့ပြီးတော့ရန်လိုလာတဲ့ကိစ္စ၊မြန်မာနိုင်ငံမှာဆီယန္နာသိမ်းပြီးနောက်ပိုင်းအခြေအနေတို့လိုကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာမြန်မာကိစ္စဆွေးနွေးခဲ့ကြသလိုပဲအရှေ့အာရှဆွေးနွေးပွဲအတွင်းမှာလည်းခေါင်းဆောင်တွေအနေနဲ့မြန်မာကိစ္စကိုစိတ်ဝင်စားထပ်ပြီးဆွေးနွေးကြတဲ့အနေအထားလို့လည်းပမောက်ခကူးကပြောပါတယ်။
တရုတ်ရေးလို့ဒါမှမဟုတ်လေတရုတ်ရဲ့လောက်ရက်တွေလိုမျိုးခက်ခဲတဲ့ကိစ္စတွေကိုတော့အရှိအရှာဆွေးနွေးပွဲမှာကင်တွယ်နိုင်တဲ့ကိစ္စမျိုးမဟုတ်ဘူးလို့လည်းသူကပြောပါတယ်မြမရေးလို့မျိုးကိစ္စကိုတော့တိုးတက်မှုတချို့ရအောင်ဂျိုးပန်းနိုင်တဲ့အနေအထားလို့လည်းပါမောက်ခကူးကသုံးသပ်ပါတယ်
စီပွားရေးကဏ္ဍကိုမတ်တင်ကြီးထိုက်ကတင်ဆက်ပြီးတဲ့နောက်မှာတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုမတ်ဆုမြတ်မွန်ကဆက်လက်ပြီးတော့တင်ဆက်မှာပါရှင်။လိုချင်တဲ့ပစ္စည်းဝယ်နိုင်ဖို့ငွေပေးချေတဲ့ကောင်တာတွေမှာတန်းစီစောင့်စရာမလိုပဲစိုင်ထဲကထွက်တာနဲ့ကို့ဘန်စင်းအကောင့်တွေကနေကြားသိငွေကိုတန်းဖြတ်တဲ့ဈေးဆိုင်မျိုးတွေကိုကမ္ဘာစီးပွားရေးအချက်အချာမျိုးကြီးတွေမှာတွေ့နေရပါပြီ။ဒီအကြောင်းမတ်ဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ဗြိတိန်နိုင်ငံက Tesco ကုန်စုံဆိုင်ကြီးကငွေချေကောင်တာတွေမထားတဲ့ဆိုင်တစ်ခုကိုလန်ဒန်မြို့တော်မှာ2021အောက်တိုဘာ19ရက်ကပထမဆုံးစဖွင့်ခဲ့ပါတယ်။လိုချင်တာများများဝယ်စောင့်စရာမလိုပဲပြန်နိုင်မယ်လို့အဓိပ္ပာယ်ရတဲ့ Get Go ဆိုပြီးတော့ဆိုင်ကိုတင်စားနှက်မဲ့ပေးထားပါတယ်။ဈေးဝယ်သူတွေအနေနဲ့ Tesco App ကိုကိုယ့်ရဲ့ Smartphone ထဲ Download လုပ်ပြီးထည့်ထားရင်အဲ့ဒီ Application ကကိုယ့်အတွက်တိသက် QR Code ကိုဖန်တီးပေးပါတယ်။Tesco ရဲ့ Get Go ဆိုင်ထဲဝင်တဲ့အခါဆိုင်ဝါမှာတက်ထားတဲ့ဆက်ကအဲ့ဒီကိုပိုင် QR code ကို scan ဖတ်လိုက်တဲ့အတွက်ဆိုင်ထဲဘယ်သူဝင်လာရဲဆိုတာကိုသိနေပါပြီ။တဆိုင်လုံးကမျက်နှာချက်တွေမှာတက်ထားတဲ့ကင်မရာကကိုပဲသွားနေရဲဆိုတာကိုလိုက်မှတ်ပြီးကြည့်နေပါရယ်။ကိုကစင်ပေါ်တင်ထားတဲ့ပစ္စည်းတစ်ခုကိုကန်ကြည့်လိုက်တာနဲ့ဒီဈေးဝယ်ကဒီပစ္စည်းယူသွားတဲ့စင်ပေါ်ပြန်တင်လိုက်တဲ့ဆိုတာကိုအလေးချိန်စင်ဆာတက်ထားတဲ့ဆင်ကနေမှတ်ထားပြီးတော့စနစ်ကိုအလိုလိုလှမ်းပြီးတော့အသိပေးပါရယ်။ဒါကြောင့်ဒီဈေးဝယ်ကဘယ်ပစ္စည်းတွေယူသွားတယ်ပစ္စည်းချတဲ့ငွေကဘယ်လောက်ဖြစ်တယ်ဆိုတာကိုစနစ်ကအားလုံးမှတ်ထားပြီးတော့ကိုဈေးဆိုင်တွေကပြန်ထွက်ချိန်မှာယူထားတဲ့ပစ္စည်းတန်ဖိုးအားလုံးတွက်ပြီး mobile app နဲ့ချိတ်ဆက်ထားတဲ့ဘန်စင်းတွေကနေငွေဖြတ်သွားမှာဖြစ်ပါတယ်ငွေစာဖြတ်ပိုင်းကိုလည်းကိုယ့်ရဲ့ smartphone ကိုပြန်ပြီးပို့ပေးပါတယ်အားလုံးကခေတ်သစ်နည်းပညာတွေချိတ်ဆက်ပြီးအချိန်နဲ့တပြေးညီလုပ်နေတာဖြစ်လို့ဈေးဝယ်သူတွေအနေနဲ့ကတော့လိုရာဝယ်ပြီးရင်ဆိုင်တွေကပြန်ထွက်ခရီးဆက်ယုံပါပဲကိုယ့်ရဲ့ smartphone ထဲမှာ mobile app ထည့်ထားပြီးတခါ set up လုပ်ထားဖို့တော့လိုပါတယ
်။ the experience was pretty good. Setting up. I think
that was quite တော်တော်လေးအဆင်ပြေတဲ့အတွေ့အကြုံလို့ပဲပြောရမှာပါ။ set up လုပ်ရတာလည်းလွယ်လွယ်ကူကူပါပဲ။စိုင်ထဲမှာပဲနည်းနည်းထူးဆန်းတယ်လို့ဖြစ်နေတာ။စိုင်ထဲရောက်သွားတာနဲ့ပုံမှန်ဈေးဆိုင်မှာဈေးဝယ်တယ်လို့ဖြစ်နေတာကတော့သိကြပါတယ်။စိုင်ထဲကထွက်လာတော့လည်းပစ္စည်းခိုးယူလာတယ်လို့ခံစားရတာကထူးပါတယ်။ဒါပေမဲ့သူတို့အတော်လေးအဆင်ပြေအောင်လုပ်ထားတာကျွန်တော်ကတော့ကောင်းနေတယ်မှာလေ
ဒီလိုဈေးဆိုင်မျိုးကဈေးဝယ်ရတာကိုအချိန်မပေးချင်တဲ့သူမျိုးတွေအတွက်အဆင်ပြေပါတယ
် especially weekly shops you're just busy you just want to get it done and go home really
အလုံးများတဲ့ကြားကအပတ်စဉ်ဈေးဝယ်ရတဲ့အခါညံ့ညံ့လိုတာဝယ်ညံ့ညံ့အိမ်ပြန်ချင်တယ်လေအဲ့ဒါကြောင့်လူသမားယူပြီးဆိုင်ထဲကထွက်သွားတာနဲ့ကိုယ့်ဘန်ထဲကငွေဖြတ်ယူလိုက်တာတိတ်ကိုလွယ်ကူအဆင်ပြေတယ်လို့ထင်ပါတယ
်ပုံမှန်ကုန်ပစ္စည်းအရောင်းဆိုင်တစ်ခုကနေအခုလိုငွေချေကောင်တာမှာထားတဲ့ဆိုင်ကြီးတစ်ဆိုင်အဖြစ်နဲ့အသွင်ပြောင်းလည်ပတ်ဖို့နောက်ွယ်မှာနည်းပညာတွေရဲ့လှုပ်ဆောင်မှုတွေကအများကြီးရှိပါတယ် Tesco Get Go ဆိုင်အတွက်နည်းပညာပိုင်းကိုအစ္စရေးနိုင်ငံက Trigo နည်းပညာကုမ္ပဏီကဖန်တီးထားတာဖြစ်ပါတယ
် When you walk into the store the camera tracks you and tracks all the movement that you do inside
ဆိုင်ထဲဝင်လာတာနဲ့ကင်မရာတွေကခမည်းရဲ့လှုပ်ရှားမှုမှန်သမျှကိုလိုက်ကြည့်ပြီးတော့မှတ်နေပါတယ်စင်ပေါ်ကနေတစ်ခုခုယူလိုက်တာစင်ပေါ်ပြန်တင်လိုက်တာအားလုံးကိုနောက်ယောင်ခံကြည့်နေပါတယ်ယူလိုက်သလားပြန်ထားသလားဆိုတာကိုသိနေတယ်လို့ဘာပစ္စည်းယူလိုက်တယ်လဲဆိုတာကိုလည်းအတိအကျသိပါတယ်။ဆိုင်တဲကထွက်သွားတာနဲ့ကြာသိငွေကိုတန်းပြီးတော့ခမားစီပို့ပေးပါတယ်။အရေးကြီးတဲ့အချက်ပြောချင်တာကတော့ခမားဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုကျွန်တော်တို့လုံးဝမသိနိုင်ပါဘူး။ကျွန်တော်တို့ကဈေးဝယ်လာသူတွေရဲ့မျက်နှာတွေကိုဝါပြီးတော့မမြင်ရအောင်လှုပ်ထားပါတယ
်။ Trigo ကုမ္ပဏီကသူတို့နည်းပညာကိုသုံးပြီးတော့ငွေချေကောင်တာမှထားတဲ့ဆိုင်မျိုး5-60လောက်ကိုအမေရိကနဲ့ဥရောပနိုင်ငံတွေမှာလာမယ့်နှစ်တွေအတွင်းမှာဖွင့်နိုင်မယ်လို့ရည်မှန်းထားပါတယ်။တကယ်တော့အခုလိုမျိုးငွေချေကောင်တာတွေမှထားတဲ့ကုန်ပစ္စည်းအယောင်ဆိုင်မျိုးတွေပထမဆုံးစလုပ်ခဲ့တာကတော့ Amazon Online ဈေးကွက်လုပ်ငန်းကြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုက Seattle မြို့မှာ2020ကပထမဆုံးစပြီးဖွင့်ခဲ့တာပါ။အခုဆိုရင် American Britain စတဲ့နိုင်ငံကမြို့ကြီးတချို့မှာလည်း Mobile App အခြေခံဈေးဝယ်ရတဲ့ငွေချေကောင်တာမရှိတဲ့ Amazon ရဲ့ Grab and Go ဆိုင်တွေရှိနေပါပြီ။ခေတ်ပေါ်နည်းပညာကိုအားကိုးရတဲ့ဈေးဝယ်နည်းဖြစ်ပေမဲ့ခက်ခက်ခဲခဲကြီးမဟုတ်ပါဘူး။
You download an app you scan a QR code when you enter
app ကို download လုပ်ထားပြီးတော့ဆိုင်ထဲဝင်တဲ့အခါမှာ QR code ကိုဆက်ထဲမှာ scan လုပ်ဖို့ပဲလိုပါတယ်
ဆိုင်ထဲဈေးဝယ်တဲ့အခါမှာကိုယ့်ရဲ့ဈေးချင်းထဲမှာဘာပစ္စည်းထည့်လိုက်တယ်ဆိုတာဆက်ကလိုလိုသိနေပြီးတော့ဒီကိုယ်ဆိုင်ထဲထွက်တဲ့အချိန်ကျတော့မှကြာတဲ့ငွေကိုကိုယ့်ရဲ့ဘဏ်အကောင့်ထဲကအလိုလိုဖြည့်ယူလိုက်တာဖြစ်ပါတယ
်ဈေးဆိုင်တွေမှာငွေချေဖို့တန်းစီဆောင်ရခြင်းတက်တာသွားတဲ့အတွက်အချိန်လူနေရသူမျိုးတွေကတော့ဒီလိုဆိုင်မျိုးတွေများများဖွင့်ဖို့အတွက်လိုလားကြပါတယ်
I popped in to get some items for a cake that I'm going to make.
ဒီလိုပို့ဖို့လူရာဝယ်ဖို့လာခဲ့တာပါ။မြ мян ဈေးဝယ်မြ мян ပြန်ကျင်တဲ့ကျွန်တော်တို့တော့တိတ်ကိုဆင်ပြေပါရတယ်။ပုံမှန်စူပါမတ်ကတ်ကြီးသွားလို့ရှိရင်လူကျင်တာဝယ်ပြီးရင်ငွေချေဖို့ကောင်တာတွေမှာ9မိနစ်10မိနစ်15မိနစ်လောက်တန်းစီစောင့်ရတယ်လေ။ဒါမှတော့အဲ့လိုမျိုးစောင့်ရမလို့လားအဓိကအားသာကျက်လို့ထင်ပါတယ်။လူကျင်တာကိုဝယ်မြ мян ပြန်ထွက်ပြီးတော့ကိုယ်လုတ်ဆရာဆက်လုတ်လို့ရပါတယ်
။တမယိုးစာဆိုင်မျိုးတွေမဟုတ်တော့ပဲဆိုင်ထဲကိုဝင်လူရာယူပြီးပြန်ထွက်လာနိုင်တာမို့အသားမကျသေးတဲ့ဈေးဝယ်သူတွေကတော့ရှိနေပါသေးတယ်။
It was really strange. It felt like I was a criminal.
ဒီမှာအတွက်တော့တမျိုးကြီးဖြစ်နေပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ပစ္စည်းတွေကိုကိုယ့်ရဲ့ထဲတန်းထည့်ပြီးယူသွားရုံပဲဆိုတော့ပစ္စည်းခိုးတယ်လို့ဖြစ်နေတာလေ။ဒါပေမဲ့ကင်မရာတွေကကျွန်မတို့တို့ကထောက်လျှောက်လိုက်ကြည့်နေပုံတော့ရပါတယ်။ကောင်တာမှာငွေချေတာမျိုးလုပ်စီရမလို့တော့တခုခုလိုနေသလိုဖြစ်နေတာပေါ့နော်။စိတ်မပူပါနဲ့အစဉ်ပြေတယ်လို့တော့ပြောကြတာပါပဲရှင်။
မျိုးပြဒေတာတွေအလုံများတဲ့လူလက်ပိုင်းကျွမ်းကျင်သူတွေအလုပ်လုပ်ကြတဲ့နေရာတွေမှာအခုလိုမျိုးငွေချေကောင်တာမရှိတဲ့လက်လီအယောင်ဆိုင်မျိုးတွေအလုပ်ဖို့ဖြစ်မယ်လို့ဈေးကွက်ကျွမ်းကျင်သူတွေကပြောပါရယ်အထူးသဖြင့်ဆိုင်ကန်းကဈေးကြီးတဲ့မြို့လယ်နေရာတွေမှာဖွင့်ထားတဲ့လက်လီအယောင်ဆိုင်တွေအတွက်ပို့ပြီးတော့အကျိုးများနိုင်တယ်လို့သုံးသပ်ပါရယ
် In the city centers the reason I think that this will be rolled out more is because retail space is so costly
မြို့လယ်နေရာတွေမှာဆိုင်ကန်းကတွေကတိတ်ခုဈေးကြီးတာမို့တောင်မျိုးဆိုင်တွေနောက်ထပ်ဖွင့်လာကြအောင်မယ်လို့ကျွန်မထင်ပါတယ်။ဆိုင်ဒီမှာငွေရှင်းနိုင်မှုလုပ်ထားပြီးတဲ့ငွေချေကောင်တာနေရာတွေကနေအယောင်ထက်အောင်အထောက်အကူမဖြစ်ပါဘူး။တကယ်လို့ဈေးဝယ်တဲ့သူကငွေရှင်းတဲ့အလုပ်ကိုအွန်လိုင်းကနေသူတို့ဘာသာသူတို့လုပ်နိုင်မယ်ဆိုရင်ငွေရှင်းကောင်တာနေရာတွေချားမဲ့အစားရောင်းကုန်တွေချားနိုင်ပါတယ်။ဝယ်သူအတွက်ရွေးစရာပစ္စည်းတွေပို့ထားပေးနိုင်တယ်ဆိုရင်ရောင်းအားပို့ပြီးတော့တက်နိုင်ပါတယ်။ဆိုင်ဒီဘက်ကလည်းငွေချေကောင်တာတွေအတွက်နေရာပေးထားမဲ့အစားအဲ့ဒီနေရာတွေကိုဝင်ငွေရတဲ့နေရာတွေအဖြစ်အသုံးချနိုင်ပါတယ
်။ COVID ကရောဂါကြောင့်လူစိမ်းတွေနဲ့ခွခွခွနေတာရှင်းသားရနေကြပြီဖြစ်တဲ့ကဘာကြီးမှာအခုလိုမျိုးငွေချေကောင်တာတွေမလိုတဲ့ဆိုင်မျိုးတွေကိုနောက်မှကြကြပြန့်ပြန့်တွေးလာရနိုင်ပါတယ်။ဒီလိုလက်လျက်အယောင်ဆိုင်မျိုးတွေရှိလာလေနီးပညာနဲ့ဆက်တွေကလူတွေရဲ့အလုပ်တွေကိုနေရာယူသွားမှလားဆိုတဲ့မေးခွန်းတွေတခါနီးပညာရှေ့ပြေး online ကြားဖြတ်သခိုးတွေရှိနေတဲ့ခေတ်ကြီးမှာကိုယ်စီးပွားရေးလုပ်ငန်းတွေကိုနီးပညာအပေါ်လုံးဝမှီတည်လိုက်တဲ့လားဆိုတဲ့မေးခွန်းတွေကတော့ရှိနေပါတယ်ရှင်ကျွန်မဆူမြန်မောပ
ါဘလော့ဂါတွေပြောသည်မအစီအစဉ်ကိုမဆူမြန်မွန်ကတင်ဆက်ခဲ့တာပါရှင်အခုတော့မအေးတန်နာကျော်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ
ဗြိတိန်နိုင်ငံကဒုတိယမြောက်အလစ်ဇဘက်ပြည်မကြီးဟာအနည်းဆုံးနှစ်ပတ်အနားယူဖို့ဆရာဝန်ကညွှန်ကြားထားတယ်လို့ဘက်ကင်ဟမ်နန်းတော်ကပြောပါတယ်။တက်တော်65နှစ်ရှိပြီဖြစ်တဲ့ပြည်မကြီးဟာပေါ့ပေါ့ပါပါဇပွဲမှာထိုင်လို့ရတဲ့အလုပ်တွေတော့လုပ်နေနိုင်တော့မယ်။လူတွေနဲ့ပြောဆိုဆွေးနွေးမှုတွေကိုလည်းအွန်လိုင်းကနေလုပ်တယ်လို့နန်းတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါမဲ့နိုဝင်ဘာလ13ရက်နေ့ကျရင်တော့အောင်မေတ္တရချင်းပွဲတော်အတွက်ခရီးသွားတာကိုလူကိုယ်တိုင်သွားနိုင်မှာမဟုတ်ပါဘူး။ဒါမဲ့အဲ့ဒီနိုဝင်ဘာလ14ရက်နေ့တနင်္ဂနွေနေ့မှာကြာရောက်မယ်။ဒီအောင်မေဝယ်အခမ်းအနားကိုနိုင်ငံတော်အခမ်းအနားနဲ့ထုံးစံအတိုင်းပါဝင်ပြီးတော့ဆင်နွှဲခြင်းတယ်လို့ကြေညာချက်မှာပြောထားတာပါ။ပြည်မကြီးကို Glasgow မြို့မှာကျင်းပတဲ့ COP26 ထိပ်သီးဆွေးနွေးပွဲမှာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောမယ့်ကိစ္စကိုလည်းဖျက်ထားရတာဖြစ်ပါတယ်။ဒါမဲ့ပြီးခဲ့တဲ့တောက်ကြနေကတော့သူအွန်လိုင်းကနေပြီးတော့မိကွန်ပြောဖို့အတွက်ဗီဒီယိုရိုက်ကူးခဲ့လို့ဆိုပါတယ်။အခုလိုမျိုးဘီရင်မာကြီးဘဲမှမထွက်ဘဲနဲ့အနားယူရတာကလည်းကြိုတင်သတိထားတဲ့သဘောဖြစ်ပါတယ်လို့ဗြိတိန်တော်ဝင်အတိုင်းဝန်နဲ့ဤဆက်တဲ့သူတွေကပြောပါတယ်ရှင်။ပြင်သစ်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်မှာကျင်းပတဲ့ချောကလက်ဈေးရောင်းပွဲတော်ရဲ့တစိမ့်တစ်ပိုင်းဖြစ်နေချောကလက်နဲ့တစားဆင်ထားတဲ့ဝတ်ဆောင်တွေကို Fashion Show ကျင်းပခဲ့တာပါ။အဲ့ဒီချောကလက်ပွဲတော့ကိုဒီတစ်ပတ်တင်းတင်းလာနေထိကျင်းပတာဖြစ်ပြီးခါတိုင်းနှစ်ဆင်လုပ်နေကြဖွင့်ပွဲမှာလို့ချောကလက်နဲ့တစားစင်နဲ့ဝတ်ဆောင်တွေကို fashion show နဲ့ထည့်သွင်းပြသတာဖြစ်ပါတယ်။မနေ့ကတော့ covid ကူးစက်မှုတွေလည်းအရင်ဆူဆူရွရွဖြစ်နေခဲ့လို့ဒီ fashion show ဖျက်ခဲ့ရတာပါ။အခုနှစ်မှာတော့ဒီချောကလက်နဲ့တစားစင်နဲ့ဝတ်ဆောင်ဆယ်စုံ fashion ရှောက်လမ်းပေါ်ကိုပြန်ရောက်လာတာကြည့်ရင်တော့အခြေအနေတွေကပုံမှန်နီးပါးပြန်ပြီးဖြစ်နေပြီဆိုတာတွေ့ရပါတယ်။ချောကလက်ထုတ်လုပ်တဲ့နာမည်ကျော်စပိုမှုဖြစ်တဲ့ဖင်းစင်ကလေးကတော့ဒီချောကလက်ပွဲတော်ဟာနှစ်စဉ်အားလည်းရဲ့ရာသီစပြီဆိုတာကိုလည်းသတိပေးရရောက်တယ်လို့ပြောပါတယ်
Donc la principale difficulté d'une robe avec du chocolat dessus c'est que le chocolat on a déjà le problème de température.
ဝတ်ဆောင်မှာချောကလက်တက်ပြီးတော့ဖန်တီးတဲ့နေရာမှာအခက်အခဲဆုံးကတော့အပူချိန်ပါပဲ။ chocolate ကကိုခဏအပူငွေးနေဆိုရင်အရေးပြောတယ်လေဒါကြောင့်မလို့ဈာမဇာရောပိတ်ဆောက်ရောအရင်ခံရပါတယ်အဲ့ဒါတော့မှဘေးပတ်ဝန်းကျင်အနေထားအခန်းရဲ့အပူချိန်ကိုကြောက်ရပါတယ်ပြီးတော့ chocolate ကတိတ်ပြီးတော့နုပါတယ်လို့ပြောသွားတာပါအဲ့ဒါဆိုရင်ဒီလိုမျိုး chocolate နဲ့ခက်ခဲခဲပါလို့အင်ဂျီတွေကိုတစားစင်ဖန်တီးဖြစ်တာပါလေ
ça symbolise en fait l'artistique hein bien sûr on a la gourmandise mais aussi l'art
နုပညာဖန်တီးနိုင်မှုကိုပြသခြင်းလို့ပါတယ်လောဘကြီးတာလဲပါတာပေါ့ဒါမဲ့အနုပညာကိုပြတာအနုပညာများလက်ရာကိုဖန်တီးတာပါအင်းကြီးချုပ်တဲ့သူကလည်းဒီလိုပဲအမှုမြညာလက်ရကိုဖန်တီးပြတာပါကျွန်တော်တို့အတွက်တော့ဒါဟာပွဲတော်ရာသီအစားအစာမျိုးလည်းဖြစ်ပါတယ်နိုဝင်ဘာလကောင်ကစပြီးတော့ချောကလက်ဆိုင်တွေအရန်အလုံများကြတာနှစ်ကုန်တဲ့အထိပါချောကလက်ပွဲတော်လုပ်ပြီးတော့ဒီပွဲတော်ပြီးတာနဲ့ခရစ်မတ်ရောက်ပြီဆိုတာကျွန်တော်တို့သိရပါတယ်လို့သူကပြောသွားပါတယ်ဟုတ်ပါတယ်သူပြောသလိုပဲအခု holiday အားလည်းရဲ့ရာသီကချောကလက်ထုတ်လို့သူတွေအရန်အလုံများကြတဲ့လဖြစ်ပါတယ်မနေ့ကတော့အခုလိုမျိုးပွဲတော်အစာပြုတ်ခဲ့တာမရှိပါဘူးဒီနေ့တော့အရင်လိုပြန်ဖြစ်လာနိုင်လို့သူတို့ဝမ်းသာပါတယ်လို့လည်းပြောသွားခဲ့ပါတယ်ကမ္ဘာမှာကိုဗစ်ကပေးကြီးပြည့်ပြည့်ပြောက်ခဲ့အောင်လို့မထိန်ချုပ်နိုင်သေးပေမလဲနေရာဒေသကတော်တော်များများမှာတော့တိကက်ပေးကြလူနေမှုပုံစံတင်းနဲ့ငကိုရှိနေတဲ့အနေအထားကိုအတန်းနိုင်ဆုံးပြန်ရောက်သွားဖို့လုပ်နေကြတာပါနော်ကမ္ဘာမှာကိုဗစ်ကူးစက်မှုဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ဖျော်ဖြေရေးမြို့တော်မွန်မိုင်းကရုပ်ရှင်ရုံတွေကတော့ကိုဗစ်ကပေးကြောင့်တစ်နှစ်ခွဲကြာပိတ်ထားခဲ့ပြီးတော့အခုအော်တိုဘာလနှာမိုင်းကပဲပြန်ဖွင့်လိုက်ပါတယ်။ရုပ်ရှင်ရုံတွေကိုလူပြည့်အနေထားကနေတဝက်ရှော့ချလက်ခံမှဖြစ်ပြီးတော့ဒီလိုရုပ်ရှင်ရုံတွေပြန်ပြီးတော့လက်ပတ်ရမှာလိုက်နာရတဲ့စီးမင်းတွေကိုလည်းပထမလကအရင်ကြီးညာခဲ့တာပါ။ဒါမဲ့လေလူတွေစိတ်ထဲမှာစိုးရိမ်စိတ်တွေရှိနေသေးတာကြောင့်ရုပ်ရှင်ရုံတွေပြန်ဖွင့်ပေမဲ့လည်းတိတ်ပြီးလူမလာကြသေးဘူးဖြစ်နေပြီးတော့ရုပ်ရှင်ကအဟောင်းတွေပဲအဓိကပြန်ပြီးတော့ပြနေရပါတယ်။ရုံထဲလိုဝင်ခမဲ့ငကိုရဲ့တဝက်အနေထားတာမှလူမလာဘူးလို့အွန်လိုင်းကနေလက်မဲ့ရောင်းတဲ့ Bookman Show ကပြောပါတယ်။ရုပ်ရှင်လာကြည့်တဲ့သူတွေမှာလည်းကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မဲ့ပါရင်ပါဒါမှမဟုတ်အစိုးရကလုပ်ထားတဲ့တယ်လီဖုန်းထဲကကျန်းမာရေး App မှာဘေးရနေကင်းရှင်းပါတယ်ဆိုတဲ့အခြေအနေကိုပြနိုင်တော့မှရုပ်ရှင်ရုံထဲပေးဝင်မှာဖြစ်ပါတယ်။လူတွေနှာခေါင်းစည်းတက်ထားရမှာဖြစ်တယ်လို့ကိုပူချိန်နဲ့စစ်ခံရပါတယ်။ပြီးတော့ရုံထဲမှာခါတိုင်းလိုမုတ်စားတာမျိုးအေးအေးတောက်တာမျိုးလုပ်လို့မရပါဘူး။မွန်မိုင်းမြို့ကအိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုအပြင်းထန်ဆုံးခံရတဲ့မြို့လည်းဖြစ်ပါတယ်။အခုတော့ကိုဗစ်ကူးစက်မှုအသစ်တွေရောကိုဗစ်ကြောင့်တည်ဆုံးမှုရောအရေးအတွက်ပါရော့ကျလာလို့အခုလိုမျိုးရုပ်ရှင်ရုံတွေပြန်ပြီးတော့ဖွင့်ခွင့်ရတာပါ။မွန်မိုင်းမှာကတခြားလုပ်ငန်းတွေအရင်ပြန်ပြီးတော့ဖွင့်ခွင့်ရနေပြီမလဲ။မြို့ရဲ့ဂုံးပုတ်လည်းဖြစ်တဲ့ဒီဘောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အချက်ချဒီမြို့မှာရုပ်ရှင်ရုံတွေကိုအခုနောက်ဆုံးမှပြန်ပြောဖွင့်ခွင့်ပေးတာဖြစ်ပါလိမ့်ရှင
်။မအေးတန်နာကျော်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာကိုကြည့်ရှုနားဆင်ကြကြတာပါရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။ချင်းပြည်နယ်နဲ့မကွေးတိုင်းစကိုင်းတိုင်းတွေမှာမြန်မာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေအခုရက်ပိုင်းအတွင်းမှာပိုးပြီးတိုးလာတာအတွက်ဌာနကုလသမဂ္ဂအဖွဲ့တွေကစိုးရိမ်နေကြသလို February 1ရက်မှာမြန်မာနိုင်ငံကရွေးကောက်ခံအစိုးရကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအခုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ပြည်သူတွေရဲ့ပိုင်ဆိုင်မှုတွေအဖျက်ဆီးခံရတာနဲ့နေရွှေ့ပြောင်းရသူအခြေအတွက်ပိုးပြီးတော့များလာစေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တိုက်ပွဲတွေအတွင်းနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာပြီးအရက်သားတွေကိုအကာအကွယ်ပေးဖို့လည်းကုလသမဂ္ဂကထက်လောင်းတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ဘက်ကအကြမ်းဖက်မှုအားလုံးရပ်တန့်ဖို့နဲ့နိုင်ငံရေးကျင်းသားအားလုံးပြန်လွှတ်ပြီးဒီမိုကရေစီအမြန်ပြန်လည်ခြင်သုံးနိုင်ရေးဆောင်ရွက်ရမယ်ဆိုတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့သဘောတူခဲ့တယ်လို့အမေရိကန်သမ္မတအင်မြူကတနင်္လာနေ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂလတ်စကိုမှာကျင်းပနေတဲ့ဂျာဒီဥရုဆိုင်ရာထိပ်သီးညီလာခံအတွင်းအမေရိကန်နဲ့အင်ဒိုနီးရှားခေါင်းဆောင်နှစ်ဦးတနင်္လာနေ့ကတီးခြားတွေ့ဆုံဆွေးနွေးရမှာမြန်မာဆက်အနာသိမ့်မှုအရေးကိုထည့်သွင်းဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မဟောင်းဘီလ်ရစ်ချတ်ဆန်ရဲ့မြန်မာနိုင်ငံတည်ထောင်ခီးစဉ်ဟာလူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံစီကိုအမြန်ရောက်ဖို့အတွက်အထောက်အကူဖြစ်စေနိုင်တာကြောင့်အမေရိကန်အစိုးရကကြိုးဆိုတယ်လို့တနင်္လာနေ့မှာပြောပါတယ်။အမေရိကန်အထက်လွှတ်တော်နိုင်ငံခြားရေးကော်မတီကလည်းမစ္စတာရစ်ချတ်ဆန်ရဲ့မြန်မာခီးစဉ်ချောမွေ့စေဖို့နဲ့ဘေးကင်းစွာပြန်ရောက်စေဖို့အတွက်ဆုတောင်းကြောင်း Twitter ကနေပြောပါတယ်။မြန်မာနိုင်ငံကိုရောက်နေပြီဖြစ်တဲ့ Bill Richardson ကအင်္ဂါနေ့မနက်ပိုင်းမှာနေပြည်တော်မှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။
ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့ပါရှင်။ညပိုင်းဒီရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစီရှင်။
This program